Welcome to the Voice of America in Burmese.
mingla nya cha ma taw ra shin na khmyar view american tan ye zon la 14 ye borunya season ne go myama sanaw chin nya 9 nai ga ni 10 nai thi washington dc myu ro ga ni taye sa lun ni ba bi line to meter 3252 to pyin view ye website facebook ne youtube ma le ta chain le thau lun chin twe na sin chi shu nai ba bi khmyar nya season mu ga chana wo min ba
mingla nya cha ma taw ta shin nya shin jama ga ro khin le ba ဒီညအတွက်ထူးခြားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားမှာပါဒီညအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကတော့မြောက်ကိုရီးယားဟာတောင်ကိုရီးယားရဲ့ဆက်သွယ်ရေးယုံကိုဖျက်ဆီးခဲ့တဲ့အတွက်တောင်ကိုရီးယားဘက်ကတရားစွဲဆိုထားပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ဟာတရုတ်နိုင်ငံကိုတနင်္ဂနွေနေ့မှာတွားရောက်ဖို့ရှိနေပါတယ်ရိုဟင်ဂျာတွေနေရာပြန်ရေးအတွက်ဖိအားပေးမှုတွေရှိနေတယ်ဆိုတဲ့သတင်းတွေအပါအဝင်ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရှမ်းပြည်တောင်ပိုင်းမှာစစ်ကောင်စီနဲ့ SSPP SSC စီးရဲတင်းမာနေပါလေ။နောက်စီးရဲတင်းမာနေတဲ့သခိုင်းဘက်ခင်ဦးနယ်မှာလည်းဒေသခံအိမ်တွေမိရှုဖြစ်စေခံရတာမှာရွာသားတို့က
ဒီကနေ့လာဒီနေ့တော့ပြီးတော့ဒီမင်းမနဲ့လည်းကမူချက်ဆိုးသွားပြန်ပြီလား။ကျွန်တော်တို့ကရှိသွားဆိုဒါဆို50ကြီးရ50အခုလည်းကျွန်တော်တို့ကဒီကြီး50000တရားလောက်ပဲကျွန်တော်မယ်
။နောက်ရခိုင်ပြည်နယ်မှာတော့မုံတိုင်းကယ်ဆယ်ရေးအကူအညီများလို့ဒုက္ခသည်တွေအခက်ကြုံနေရပြန်ပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ဓုညပတ်စင်ခန္ဓာတွေဖြစ်တဲ့ဥကျော်စံတာကိုမေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးကန်။နောက်လူထုနဲ့ချမ်းမာရေးနောက်အားကစားကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်လင်းလည်းပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံတောင်ပိုင်းစိတ်ကမ်းမြုပ်ဖြစ်တဲ့အိုဒစ်ဆာကိုရုရှားဘက်ကဒုံးကျည်တွေနဲ့ဒီနေ့အစောပိုင်းကပြစ်ခတ်တိုက်ခိုက်မှုတစ်ခုလုပ်ခဲ့တဲ့အတွက်အနည်းဆုံးလူ3ဦးသေဆုံးခဲ့ပြီး73ဦးဒဏ်ရာရခဲ့ပါတယ်ဒီတိုက်ခိုက်မှုမှာရုရှားထုတ် cruise missile ဒုံး4ခုပါတယ်လို့လည်းယူကရိန်းစစ်တပ်ကပြောပါတယ်မီဇိုင်းဒုံးထိမှန်တဲ့ကုန်လောင်ရုံတစ်ခုမှာလူ3ဦးသေဆုံးခဲ့ပြီးတိုက်ခိုက်မှုကြောင့်မြို့လယ်ရှိနေအိမ်တွေနဲ့ဈေးဆိုင်တွေပျက်စီးခဲ့တယ်လို့လည်းဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ကယ်ဆယ်ရေးသမားတွေကအပျက်စီးတွေထဲမှာနစ်မြုပ်သွားနိုင်တဲ့သူတွေကိုရှာဖွေနေကြတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ကုလသမဂ္ဂရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအေဂျင်စီကလည်းအဆိုပါတိုက်ခိုက်မှုကိုရှုတ်ချခဲ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒိုနက်စစ်ဒေသမှာလည်းဒုံးကျည်နဲ့တိုက်ခိုက်မှုကြောင့်ခရမတ်သို့စ်နဲ့ကွန်စတန်တီနူခမြို့တွေမှာအနည်းဆုံးလူ3ဦးသေဆုံးခဲ့ပါသေးတယ်။ဒါ့အပြင်ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့ဆိုမီဒေသမှာဒီနေ့ပစ်ခတ်တဲ့ပစ်ခတ်မှုကြောင့်ရုရှားနေဆက်နီးမှာတွားနေတဲ့ကားတစ်စီးကိုထိမှန်ခဲ့ပြီးလူ6ယောက်သေဆုံးခဲ့တယ်လို့ယူကရိန်းအစိုးရအရှေ့နေရုံကထုတ်ပြောပါတယ်။ NATO အကြီးအကဲ Jens Stoltenberg ကတော့ရုရှားကိုတံပြန်တိုက်စစ်ဆင်ဖို့အတွက်ယူကရိန်းကိုအနောက်နိုင်ငံတွေရဲ့စစ်ရေးမဟာမိတ်တွေရဲ့ပံ့ပိုးမှုတွေဟာစစ်မြေပြင်မှာထူးခြားတဲ့ရလဒ်တွေရနေပြီလို့မနေ့ကပဲပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ယူကရိန်းနိုင်ငံသားတွေဟာတိုးတက်မှုနဲ့အတူထိုးစစ်ကိုစတင်လိုက်ပါပြီလို့ NATO အကြီးအကဲ Jens Stoltenberg နဲ့အင်္ဂါနေ့ကတွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်ရှင်
။အမေရိကန်နိုင်ငံသားဝင်ကြီးတရက်ကိုဒီတနေ့ကနေမှပဲမသွားခင်လေတရုတ်နိုင်ငံသားဝင်ကြီးနဲ့ဖုန်းပြောခဲ့ပါတယ်။တရုတ်နိုင်ငံနဲ့ဆက်သွယ်လမ်းကြောင်းပုံမှန်ဆက်ထားရှိနိုင်မှုအပြင်နှစ်နိုင်ငံရေးနဲ့တခြားကမ္ဘာရေးရာကိစ္စရပ်တွေကိုဝန်ကြီးရှင်ကန်နဲ့ဆွေးနွေးခဲ့တယ်လို့ဝန်ကြီးအန်တိုနီဘလင်ကန်ရဲ့တွစ်တာမှာရေးသားလိုက်ပါတယ်။အမေရိကန်ဘက်ကစိုးရိမ်ပူပန်နေတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတရမန်ရေးရာဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောဆိုထားတယ်လို့ပူပေါင်းဆောင်ရွက်လို့ရတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့တော့လည်းဆွေးနွေးခဲ့ကြအောင်အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရမက်ထရူးမေလာကကြေညာချက်ထဲမှာဖော်ပြထားပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနဘက်ကတော့အမေရိကန်အနေနဲ့တရုတ်နိုင်ငံရေးရာတွေမှာကြားဝင်နှောက်ယှက်တာလုံခြုံရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုချိနဲ့သွားအောင်ဆောင်ရွက်တာတွေရပ်ဆိုင်းဖို့ပြောဆိုခဲ့တယ်လို့ဒီကြေညာချက်မှာပဲဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မတူကွဲပြားမှုတွေကိုအဖြေရှာနိုင်အောင်လက်တွဲဆောင်ရွက်ဖို့နဲ့ပုံမှန်ပူပေါင်းဆောင်ရွက်ဖို့မျှော်လင့်ကြောင်းလည်းတရုတ်နိုင်ငံဘက်ကကြေညာချက်မှာတော့ပြောဆိုထားပါတယ်။နိုင်ငံရေးဝန်ကြီးဘလင်ကန်ဟာတရုတ်နိုင်ငံကို February လကသွားရောက်ဖို့စီစဉ်ထားပေမဲ့တရုတ်ထောက်လှမ်းရေးမိုးပြံပူပေါင်းအမေရိကန်ပြည်ထောင်စုပေါ်ဖြတ်သွမ်းသွားတာကိုနောက်ထိုင်ဝမ်ကိုအမေရိကန်ကထောက်ခံနေတဲ့ကိစ္စရပ်တွေအပါအဝင်အခြားအကြောင်းရပ်တွေကြောင့်နှစ်နိုင်ငံဆက်ဆံရေးတင်းမာလာပြီးနောက်ဒီခေတ်စဉ်ကိုရွှေ့ဆန်းခဲ့ရတာပါဘလင်ကန်ဟာအခုတနင်္ဂနွေနဲ့တနင်္လာအတွင်းတရုတ်နိုင်ငံကိုမရောက်ခင် ဒီတိုင်နိုင်ငံကိုဝင်ရောက်မဲ့အကြောင်းလဲနိုင်ငံကြီးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။မြောက်ကိုရီးယားဟာတောင်ကိုရီးယားရဲ့ဆက်သွယ်ရေးကို2020ခုနှစ်ကတည်းကဖျက်ဆီးခဲ့တဲ့အတွက်တောင်ကိုရီးယားဘက်ကတရားစွဲဆိုလိုက်ပြီလို့ဒီနေ့မှပဲပြောပါတယ်။ဒီဆက်သွယ်ရေးယုံကိုမြောက်ကိုရီးယားပိုင်နဲ့နေဆက်အနည်းမှရှိတဲ့စက်မှုဆောင်တစ်ခုမှာ2018ခုနှစ်ကစောက်လုပ်ခဲ့တာပါ။သမ္မတမွန်ဂျင်လက်ထက်မှာမြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးကောင်းမွန်လာအောင်ကြိုးပမ်းနေတဲ့အချိန်မှာစောက်လုပ်ခဲ့တာလည်းဖြစ်ပါတယ်။ဒါ့ပြင်နှစ်နိုင်ငံဆက်ဆံရေးဆိုးရွားလာတဲ့အချိန်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရပ်ဆိုင်သွားပြီးတဲ့နောက်မှာတော့မြောက်ကိုရီးယားကဆက်သွယ်ရေးယုံကိုဖြိုဖျက်ခဲ့ပါတယ်။အခုလိုအဆောက်အအုံကိုဖြိုချခဲ့တာဟာတရားမဝင်တဲ့အတွက်အမေရိကန်ဒေါ်လာ35သန်းနဲ့ညီမျှတဲ့ကိုရီးယားဝန်ငွေ45ဘီလီယံနီးပါးရောကြီးရလိုမှုနဲ့စိုးတရားရုံးကိုဥတိုက်လျှောက်ထားခဲ့တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါရယ်တောင်ကိုရီးယားအစိုးရနဲ့လူမှုရဲ့ပိုင်ဆိုင်မှုကိုမြောက်ကိုရီးယားဘက်ကကျူးလွန်ဖောက်ဖျက်တာနဲ့ပတ်သက်ပြီးပြက်ပြက်သားသားကင်တွယ်ဖြေရှင်းသွားမယ်လို့လည်းတောင်ကိုရီးယားကပြောပါရယ်အဆောက်အုံထိခိုက်မှုနဲ့ပတ်သက်ပြီးတရားစွဲဆိုခွင့်တက်တန်းဟာလာမယ့်တောက်ကြနေ့မှာကုံဆုံးမှာဖြစ်တာကြောင့်အခုလိုတရားစွဲဆိုတာဖြစ်တယ်လို့လည်းပြောပါရယ်ရှင်
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကသူ့ဘော်ဆွဆွဲထားတဲ့လှုပ်ရမတန်းဆွဲချက်ကိုရှုတ်ချလိုက်ပြီးဒီမှတ်တမ်းတွေကိုသိမ်းဆည်းပိုင်ခွင့်ရှိတယ်လို့ပြန်ပြောလိုက်ပါတယ်။အမျိုးသားလူမျိုးရေးဆိုင်ရာလှုပ်ရမတန်းတွေနိုင်ငံတော်ကိုအနှံ့ဖို့ပြက်ကွက်ခဲ့တာကြောင့်ဆွဲချက်38ခုနဲ့တရားစွဲဆိုခံရတဲ့သမ္မတဟောင်းထရမ့်ကဒီဆွဲဆိုချက်တွေကိုပြစ်တင်ရှုတ်ချလိုက်ပြီးမှတ်တမ်းတွေကိုသိမ်းဆည်းခွင့်သူ့မှာအပြည့်အဝရှိတယ်လို့ခုခံပြောဆိုလိုက်တာပါ။မနေ့ကဖလော်ရီဒါပြည်နယ်မိုင်ယာမီမှာရှိတဲ့ဖက်ဒရယ်တရားရုံးကိုဒူကိုရန်လာရောက်ပြီးဆွဲချက်တွေနဲ့ပတ်သက်လို့အပြစ်မရှိကြောင်းထပ်ဆိုသွားတယ်လို့နယူးဂျာစီပြည်နယ်မှာရှိတဲ့ဒူဘိုင်းဂေါ့ဖ်ကလပ်မှာသူ့ကိုထောက်ခံသူတွေကိုတွေ့ဆုံစကားပြောခဲ့ပါသေးတယ်။တမရတာဝန်ကုံဆုံးပြီးတဲ့နောက်လှုပ်ဝှက်မတန်တွေကိုမလွှဲပြောင်းတာမမှန်ကန်ကန်မထိမ့်သိမ့်တာတွေနဲ့ဆက်ဆက်ပြီးတမရထရမ့်ကိုဆွဲချက်38ခုနဲ့ဖလော်ရီဒါပြည်နယ်တရားရုံးဂျူရီဖွဲ့ကဆွဲဆိုခဲ့တာပါ။မနေ့ကတမရထရမ့်မိုင်ယာမီတရားရုံးကိုလာရောက်ချိန်မှာတရားရုံးနီးတစ်ပိုက်လုံခြုံရေးတွေထူထူထပ်ထပ်ချတာတယ်လို့သူ့ကိုထောက်ခံသူယာကနန်းချီကလည်းတရားရုံးအပြင်မှာစုဝေးခဲ့ကြပါတယ်အမှုနဲ့ပတ်သက်လို့တက်တည်ဖြစ်နိုင်ရှိလူတွေကိုဆက်သွယ်တာမျိုးကလည်းရင်မစ္စတာထရမ့်အပေါ်ကန့်သက်ချက်တစုံတရာမရှိပဲအာမခံချေပေးစရာမလိုပဲသွာလာခွင့်မိုင်ယာမီဖက်ဒရယ်တရားရုံးကခရိုင်တရားသူကြီးကခွင့်ပြုထားပါတယ်သမ္မတဟောင်းထရမ့်သူ့ရဲ့မာရာလာဂိုသူ့ဆိုင်ကိုယူသွားတဲ့မှတ်တမ်းတွေထဲမှာအမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার စီစဉ်တွေမဟာမိတ်တွေနဲ့အားနည်းချက်တွေကိုစမ်းစစ်ထားတာတွေပါဝင်တယ်လို့စာမျက်နှာ49မျက်နှာပါဝင်တဲ့ဆွဲချက်တွေမှာဖော်ပြထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1905အနီးလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA ညပိုင်းထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာပြိပခတွေလူအခွင့်ရေးချိုးဖောက်မှုတွေနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကြားမှာအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တန်130လောက်ရှိနေပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါတယ်ပြီးခဲ့တဲ့နှစ်ထဲမှာတွင်မြန်မာကွန်ဂိုသမ္မတနိုင်ငံနဲ့အီသီယိုးပီးယားနိုင်ငံတွေမှာတွင်လူသတ္တန်းကျော်လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာကိုလည်းထောက်ပြပါတယ
် This is where we stand today. We have 110 million people that have fled because of conflict.Persecution, discrimination, violence, often mixed with other motives, in particular the impact of climate change.
ကဘာတဝံအိုးမဲ့အိမ်မဲ့အတိဒုက္ခရောက်တဲ့သူတွေတန်းတရာကြော်နေပြီဆိုပြီးလွန်ခဲ့တဲ့နှစ်အနည်းငယ်ဒါမှမဟုတ်ပြီးခဲ့တဲ့နှစ်ကကျွန်တော်တို့ပထမဆုံးချိန်ကြီးညာခဲ့တာကိုသတိရကြပါလိမ့်မယ်အခုတော့ဒီအရေးအတွက်ထက်ဆယ်ရာခိုင်နှုန်းတိုးလာနေပါပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးPhilippo Grandi ကမနေ့က UNHCR ရဲ့အစီရင်ခံစာမထုတ်ပြန်ခင်ဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒုက္ခသည်1.4%တန်းရှိတဲ့အာရှပစိဖိတ်ဒေသမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြိပခတွေကြောင့်နေရဲစွန့်ခွာရသူ1.2%တန်းရှိနေတဲ့မြန်မာနိုင်ငံကတော့အများဆုံးဖြစ်တယ်လို့လည်း UNHCR ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်တစ်နှစ်ထဲမှာကမ္ဘာတဝန်းလူ19သန်းအိုးမဲ့အိမ်မဲ့ထွက်ပြေးခဲ့ရပြီးယူကရိန်းကိုကျူးကျော်တဲ့ ရုရှားစစ်ပွဲအပြီးလူ70တန်းကျော်နေရဆွတ်ခွာခဲ့ရတဲ့အကြောင်းနဲ့ဒုတိယကမ္ဘာစစ်အပြီးလူတွေအများဆုံးနေရဆွတ်ခွာတာဖြစ်တဲ့အကြောင်းမဟာမင်းကြီးကပြောဆိုသွားခဲ့ပါတယ်။ဆူရန်နိုင်ငံမှာဆိုရင်စစ်ရေးတင်းမာမှုနဲ့ပြည်ပခါတွေကြားပြီးခဲ့တဲ့ဧပြီလနောက်ပိုင်းလူ2တန်းနီးပါးအိုးအိမ်တွေဆွတ်ခွာခဲ့ရပြီး UNHCR ရဲ့အစီရင်ခံစာမှာအဓိကဖော်ပြထားပါတယ်။ဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံတွေဟာအာရှနဲ့အာဖရိကကအလဲအလက်ဝင်ဝင်နေတဲ့နိုင်ငံတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ်ရှင်
။မြန်မာစစ်ကောင်စီအနေနဲ့မုံတိုင်းတန်ခံရေဂျာတွေပေါ်ခွဲခြားကန့်သတ်တာတွေမလုပ်ဘဲကူညီပေးဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံနောက်ပိုင်းရခိုင်ဘက်မှာပြီးခဲ့တဲ့လကတိုက်ခတ်ခဲ့တဲ့မုခမုံတိုင်းတန်ကြောင့်ထိခိုက်ခဲ့ရတဲ့ရေဂျာအတိုင်းဝိုင်းပေါ်ခွဲခြားဆက်ဆံမှုတွေအဆုံးသတ်ပြီးကန့်သတ်ချက်တွေကိုဖြေလျှောက်ပေးဖို့နဲ့အကူအညီရပိုင်권တွေအာမခံဖို့ Amnesty International နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးကမြန်မာစစ်ကောင်စီကိုတိုက်တွန်းလိုက်တာပါ။မုံတိုင်းကြောင့်အထူးဒုက္ခရောက်နေသူတွေအတွက်လူသားချင်းစာနာမှုအကူအညီလုံလုံလောက်ပေးဖို့မုံတိုင်းတန်ခံရတဲ့တလားပြေထုတ်ပြန်တဲ့စီရင်ခံစာမှာနိုင်ငံတကာအသံဝိုင်းကိုလည်းတောင်းဆိုထားပါတယ်။တစ်ချိန်တည်းမှာဒုက္ခသည်တွေရဲ့သဘောဆန္ဒမပါဘဲအတင်းကျပ်ပြန်ပို့တာတွေမလုပ်ဖို့လဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထည့်တောင်းဆိုထားပါသေးတယ်။မုံတိုင်းကြောင့်ရခိုင်ပြည်နယ်နောက်ပိုင်းမှာအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတယ်လို့ရွင်ကြဒုက္ခသည်တွေရာနဲ့ချီတည်ဆုံးနေတယ်လို့ခံမှန်းချက်တွေထပ်ပေါ်ခဲ့ပါတယ်ခင်ဗျာ
ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုမြန်မာနိုင်ငံကိုပြန်သွားဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကငွေသားမလုံးပေးနေတယ်ဆိုတဲ့သတင်းတွေထပ်ပေါ်တဲ့အပေါ်လူ့အခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်နေကြောင်းပြောဆိုနေကြပါတယ်အဲ့ဒီအတွက်ရိုဟင်ဂျာတွေနေရပြန်ဖို့ရေးရှေ့ပြေးစီမံကိန်းတွေကိုချက်ချင်းရပ်ဆိုင်လာဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကုလသမဂ္ဂအကြီးအကဲအရာရှိတူကတောင်းဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကနေရိုဟင်ဂျာတွေနေရပြန်ဖို့အတွက်အတင်းကျပ်ဖိအားပေးနေတယ်လို့သတင်းတွေထွက်ပေါ်လာတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးအထူးကိုယ်စားလှယ်တွန်အန်ဒရူးကပြောဆိုထားတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံကနေဒီလ၈ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ရိုဟင်ဂျာတွေအနေနဲ့ဂုံတိုက်ခါရှိမှုရေရှည်လုံခြုံစိတ်ချရမှုတွေလိုအပ်ပြီးမိမိသဘောဆန္ဒအလျောက်သာပြန်ဖို့လိုတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့အတင်းအကျပ်ပြန်ဖို့ရာတွေကိုရပ်ဆိုင်ထားဖို့ကိုလည်းတွန်အန်ဒရူးကတောင်းဆိုလိုက်ပါတယ်ရှင်။
အိန္ဒိယအရှေ့မြောက်ပိုင်းမြန်မာနယ်စပ်နဲ့ထိနေတဲ့ပြည်နယ်မှာလူမျိုးရေးပဋိပက္ခကြောင့်အမျိုးသမီးတူပါဝင်10ဦးနီးပါးသေဆုံးခဲ့ရပါတယ်။အိန္ဒိယနိုင်ငံမဏိပူရာပြည်နယ်မြို့တော်အင်ဖာနီခြေရွာတရွာကိုအမည်မသိသေတဲ့သမားတွေက၂ရက်ဆက်တိုက်ဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်သေဆုံးတဲ့အရာတွေရှိတယ်လို့တာဝန်ရှိသူတွေကပြောလိုက်တာပါ။ဘသူဘယ်ဝါမှမသိသေးတဲ့သတ္တသမားတွေမနေ့ကဟမ်မလော့ခြေရွာထဲမှာတွေ့သမျှကိုပစ်ခတ်သွားတယ်လို့ပြည်နယ်ပြန်ကြားရေးအရာရှိဟန်စနန်ဘလာခရစ်နာကကိုကာဘီ AFP သတင်းဌာနကဖော်ပြခဲ့တာပါတက်ခတ်မှုကြောင့်အမျိုးသမီးတူပါဝင်လူကိုယ်သေဆုံးခဲ့ရပြီးနောက်ထပ်10ဦးဒဏ်ရာရခဲ့ကာ DM တိုင်ခင်တနင်္လာနေ့ကတက်ခတ်မှုမှာလည်း9ဦးဒဏ်ရာရရှိခဲ့ပါသေးတယ်မဏိပူပြည်နယ်မှာပြီးခဲ့တဲ့မေလကတည်းကအထက်မဏိပူခေါ်ကသဲလူမျိုးတွေနဲ့တောင်တန်းဒေသတွေမှာနေထိုင်ကြတဲ့အထက်ကုတ်ကီးလူမျိုးစုတွေကြားကြံဖက်ပဋိပက္ခတွေဖြစ်ပွားခဲ့ပြီးလူပေါင်း100ကျော်သေဆုံးခဲ့ရပါတယ်ခင်ဗျVOA American တရဲ့ဇွန်လ14ရက်ဗိုလ်ထုညထိတ်တန့်ရောက်တဲ့တွင်တွေကိုမခင်လေးနဲ့ကျွန်တော်ပြပြခဲ့တာပါအခုသတင်းလွှာတွေပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဇက်တိုက်ပြောပြပါမယ်ပထမဆုံးကတော့ရှမ်းပြည်တောင်ပိုင်းမှာစစ်ကောင်စီနဲ့ SSPB SSC စီးတင်းမာနေတာပါရှမ်းပြည်နယ်တောင်ပိုင်းလက်ချမြို့နယ်အတွင်းကရှမ်းပြည်တိုးတက်ရေးပါတီ SSPB ရဲ့တပ်စခန်း10ခုခန့်ကိုစစ်ကောင်စီကရုတ်သိမ်းဖို့တောင်းဆိုနေပြီးSSPB ကလက်မခံတာကြောင့်စီးတင်းမာမှုတွေရှိနေတာပါ SSPB ကတော့ဒီဒေတာတွင်းမှာသူတို့နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တပ်တွေရဲ့အကြားစီးပဋိပက္ခတွေရှိနေတာကြောင့်မယုတ်သိမ်းတာဖြစ်ကြောင်းနဲ့ RCSS ဘက်ကတပ်တွေယုတ်သိမ်းပြီးရင်ပြည်လဲမှုရမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမဆွမွန်ပြပြပေးပါအောင်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းလဲချမြွနယ်တွေကတပ်စခန်း10ခုကိုရုတ်သိမ်းမှုအတွက်စစ်ကောင်စီဘက်ကဒီလ9ရက်နေ့နဲ့17ရက်နေ့ကနှစ်ကြိမ်သတိပေးခဲ့တာပါဒါကိုသူတို့ဘက်ကလက်မခံတာကြောင့်စစ်ကောင်စီဘက်ကစစ်အင်အားယာနဲ့ချီဖြစ်တင်းခဲ့ပြီးတော့စစ်ရေးတင်းမာနေတယ်လို့ရှမ်းပြည်တိုးတက်ရေးပါတီ SSPB ကသတင်းထုတ်ပြန်ပါတယ်လက်ရှိနှစ်ဖက်ကြားဆက်ဆံရေးအခြေအနေကိုမေးမြန်းရမှာတော့ရှမ်းပြည်တိုးတက်ရေးပါတီ SSPB ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်းစုက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
လေစားလည်းကမလို့ချင်းနေရှိတယ်ဆိုတော့ဟိုအာဆီယံနဲ့ကျွန်တော်ရဲ့ပြည်ပကဖြစ်နေတဲ့နေမီဒီတာတွေကိုကျွန်တော်တွန်းလာတဲ့အချိန်မှာသမ္မတကကြားထဲမှာဝင်ရောက်လာတာပေါ့ဝင်ရောက်တော့ဒီမှာဖယ်ပေးပါဒီမှာဖယ်ပေးပါလို့မျိုးတွေပြောတယ် ရာခတိုင်းရဲ့ဆရာဖအနေနဲ့ပေါ်ဆက်ပြောဆိုတာမျိုးတွေပဲရှိပါတယ်လားဒီတရားဝင်ဟိုနေပြီးတော့ကနေပြောတာမျိုးတော့မရှိပါဘူးခင်ဗျာတရားဝင်ဆရာခတိုင်းနဲ့ဟိုကျောင်းတို့ဘုဟုအစိပို့ပြီးတော့ဒီမှာဆွေခိုင်းတာမျိုးဒီမှာဆွေခိုင်းတာမျိုးတွေမရှိပါဘူ
းအရှိလေပိုင်းနိုင်စစ်ဌာနချုပ်ရာလခကရုတ်သိမ်းမှုတောင်းဆိုတဲ့တက်စခန်းတွေဟာလဲချာမိုင်းနောင်ခိုလန်သုံးပွင့်ဆိုင်ဒေသတွင်းကတက်စခန်းတွေဖြစ်ပါတယ်ဒီဒေသဟာလွန်ခဲ့တဲ့နှစ်တွေက SSPP နဲ့ RCSS ကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်ပြီးတော့နောက်ပိုင်းမှာတော့ SSPP တပ်တွေဘက်ကထိန်းချုပ်နိုင်ခဲ့တာပါ RCSS တပ်တွေစုခွာသွားတဲ့နောက်ပိုင်းအရှိအလေပိုင်းနိုင်စစ်ဌာနချုပ်ရာလခရဲ့ညှိနှိုင်းမှုအရ SSPP တပ်တွေဟာလည်းဒီနယ်မြေတွေကနေရုတ်သိမ်းခဲ့တယ်လို့ဗိုလ်မှူးကြီးဆိုင်းစုကပြောပါတယ်ပြီးခဲ့တဲ့မတ်လကုန်ပိုင်းတော့တက်ကိုစစ်ဆေးပြီးတော့ပြန်လာတဲ့ SSPP စစ်ဦးစီးချုပ်ရဲ့ရင်နှန်းကို RCSS ဘက်ကမိုင်းနောင်လဲချားကားလမ်းမှာမိုင်းခွဲပြီးတော့တိုက်ခိုက်ခဲ့ပါတယ်။ဒါကြောင့် SSPP ဘက်ကနေမြေရှင်းလင်းရေးဆောင်ရွက်ခဲ့ပြီးတော့အဲ့ဒီဒေသထဲမှာယာယီတပ်စခန်းချပြီးပြန်လည်နေရာယူထားတာဖြစ်ကြောင်းဆက်ပြောပါတယ်။ SSPP က RCSS တပ်တွေကိုတောင်ကြီးကျိုင်းတုံကားလမ်းတောင်ပိုက်ကိုတောင်းဆိုထားပြီးတော့ဒီအချက်သဘောတူညီမှုရရင် SSPP တပ်တွေလည်းရုတ်သိမ်းမှာဖြစ်ကြောင်းဗိုလ်မှူးကြီးဆိုင်စုကပြောပါတယ်
။ဒါအဓိကကအားကြီးကကျွန်တော်တို့တောင်းဆိုနေတဲ့နေရာကိုသူတို့ကဆွေးသွားမှုဒါအဓိကဖြစ်တယ်။အဲ့ဒါဆွေးနေမှုချင်းကျွန်တော်တို့ကလည်းမဖယ်ခိုင်းနိုင်အောင်မှကျွန်တော်တို့ဖယ်မှာပါ။အားကြီးကဆက်မသွားခိုင်းတဲ့လည်းကျွန်တော်တို့ကိုဖယ်ခိုင်းလို့ဆိုတော့ဒါတော့ကျွန်တော်တို့လက်ခံလို့မရဘူး။အားကြီးလည်းကျွန်တော်တို့နဲ့ဗာနေနေပိုင်းခြားနိုင်ပြီးဆိုလို့ရှိရင်အလုံးကြီးချမ်းသာမှာပါ။အခုကကျွန်တော်တို့ကမဖယ်စလုံးကိစ္စမပြီးတဲ့နေရာမှာတမတော်ကဝင်ပြီးတော့ဆက်ထလာတယ်မျိုးကျွန်တော်တို့ကမလိုလားဘူးပေါ့နော
်ဒီအပိုင်းမှာတော့စစ်ကောင်စီဘက်ကဒီဒေသအတွင်းတပ်ရင်းအား300လောက်ချထားတယ်လို့ SSPB ဘက်ကသတင်းထုတ်ပြန်ထားပါတယ်ဗိုလ်မှူးကြီးဆိုင်းစုကလက်ရှိမြေပြင်အခြေအနေကိုအခုလိုဆက်ပြီးပြောပြပါတယ
်ဟုတ်တယ်တစ်ခါနဲ့တစ်ခါနဲ့ပေါ့တစ်ခါ20 30 60 80အဲ့လိုမျိုးဝင်လာတာပေါ့ပတုတ်ပြီးပတုတ်အကြောင်းအမင်းမျိုးလို့ဝင်လာတာပေါ့တို့ကရင်အားလားဖြူထားတာတော့ရှိတယ်ဒါပေမဲ့တို့အမင်းများဝင်စီမှာလည်းအာဆီယံလည်းရှိပုံဟာတာရှိတယ်အာဆီယံလည်းဆက်ချင်းလာနေတယ်ကြားရတယ်ကျောင်းလို့ရှိနေတာနဲ့တို့ကဝင်ပြီးတော့ဖြန့်တာတယ်ဆိုတော့ဒါကတော့လည်းတော့ပြင်းပါတယ်လို့ပြောလို့ရတယ
်ပြီးခဲ့တဲ့နှစ်ဇူလိုင်လတုန်းကမိုင်းရှုမြို့နယ်ကတပ်စခန်း3ခုကိုစုခွာဖို့စစ်ကောင်စီဘက်ကတောင်းဆိုဘူးပေမဲ့ SSPB ဘက်ကလက်ခံတာမရှိခဲ့ပါဘူးဒီနှစ်ဧပြီလထဲမှာတော့ SSPB နဲ့ RCSS တပ်တွေဟာလဲချမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ယာနဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရပါတယ်လဲချဒေသခံအမျိုးသမီးတဦးကလက်ရှိဒေသတွင်းအခြေအနေကိုအခုလိုပြောပြပါတယ်
ကျမတို့မြို့ထဲမှာရှင်တို့အေးချမ်းနေပြီ။ဒါနဲ့အရွာမှာရှင်နေနေတော့ဟိုတာပေါ်လေးညဟိုကပေါ်လေးချမ်းမြို့ရဲ့တောင်ဖက်ပိုင်းပေါ့နော်။အဲ့ဖက်ကတော့ဟိုကပေါ် TSD ရဲ့ဟိုဖက်တိုးသွားပေါ်လေးနော်။တိုးသွားပြီးတော့စစ်ကတော့တားထားပေါ်လေးနော်။စစ်မတိုးဘူးပေါ်လေးနော်။အဲ့ပြန်ပြုတ်ခဲ့ရှင်ကအဲ့လိုမျိုးတားထားပေါ်လေးနော်။တကယ်လို့ပြုတ်နေကောင်းတာပေါ့မြို့လေးရှိနေတယ်လို့လာမယ်လေ။ဟိုကမပြေပြောပေါ်လေးနော်။စိုက်တာတော့မကြားသေးပါဘူး။အဲ့ဒီသူညာနေပေါ့
လက်ရှိမှာလဲလေယာစိုက်ပျိုးချိန်ရောက်နေတာကြောင့်တိုက်ပွဲတွေပြန်ပြီးတော့ဖြစ်မှာကိုဒေသခံတွေကစိုးရိမ်နေကြပါလေရှင
်ရှမ်းပြည်တောင်ပိုင်းမှာစစ်ကောင်စီနဲ့ရှမ်းပြည်ထွတ်တဲ့ပါတီ SSPB SSC တို့စစ်ရေးတင်မာနေတာကိုမဆုမွန်ပြောပြခဲ့တာပါအခုလဲစစ်ရေးတင်မာနေတဲ့စကိုင်းတိုင်းဘက်ခင်ဦးနယ်မှာဒေသခံအိမ်တွေမိရှုဖျက်ဆီးခံလိုက်ရတာပါဒီခင်ဦးမြို့နယ်ထဲမှာစစ်တပ်ကနေမြေရှင်းလင်းရေးတွေဆက်လုပ်နေပြီးကံတစ်ကြီးရွာကနေအိမ်တွေကိုမိရှုခံလိုက်ရတယ်လို့ကြီးရွာသားတွေကပြောနေပါဗျ။ကာကွယ်ရေးအဖွဲ့တွေအနေနဲ့လည်းအပြန်အလှန်ပြစ်ခတ်တာတွေရှိနေပြီးစည်ရေးဆက်ပြီးတော့တင်းမာနေပါဗျ။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာစစ်တပ်ကနေမြေရှင်းလင်းရေးလုပ်နေတာအခုဆိုရင်နှစ်ပတ်နီးပါးရှိနေပါပြီ။ဒီလဂျွန်လ14ရက်ဒီကနေ့မနက်ပိုင်းကခင်ဦးမြို့ပေါ်ကထွက်လာတဲ့စစ်တပ်ကမျိုးနယ်6မိုင်ဝေးတဲ့ကံတိကျေးရွာရောက်ရှိချိန်မှာတော့နေအိမ်တချို့ကိုမိရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။ကံတိရွာဟာအင်ဂျီ930နီးပါးရှိတဲ့ကျေးရွာကြီးဖြစ်ပြီးအခုအချိန်မိရှို့ခံရတာနဲ့ဆိုရင်စုစုပေါင်း5ချိန်ရှိသွားပြီလို့ရွာသားတွေကပြောပါတယ်။မိရှို့ခံရတဲ့အခြေအနေနဲ့ပတ်သက်လို့ကံတိရွာသားတဦးကအခုလိုပြောပါတယ်။ဒီန
ေ့မနက်ပါဗျာမနက်ရွာလောက်ကနေ9:00ဒီလောက်ကနေဒီကျွန်တော်တို့ကိုလည်းကိုထိုးလာဒီဒီနေထိုးပြီးတော့ဒီမိုးမနဲ့လည်းတကားမိချက်ထိုးရပါဗျာဒီကပုတ်တယ်ကကျွန်တော်ကခုရှို့ရဆိုဒါဆို50ရှိကြီး50 50စစ်တပ်အနာသိမ်းပြီးသားတွေကခုဒီနေမပါပါဗျာအင်ဂျီပေါင်း340ခုလည်း50ကျော်လောက်ခုလည်းရှို့ရနေတာကျွန်တော်တို့ကအင်ဂျီ530 100လောက်ပဲကျွန်တော်မယ်အ
ဲ့ဒီကန်တိရွာဟာဒီနှစ်2023တနှစ်ထဲမှာတင် သုံးချိန်တိတိမီးရှို့ခံရတာဖြစ်ပြီးကျေးရွာသားတွေလည်းစစ်ဘေးရှောင်နေကြရပါတယ်။ဒီလဂျွန်လတရနေ့ကစလို့စစ်တပ်ဟာခင်ဦးမြို့နယ်တွေကကျေးရွာတွေကိုနယ်မြေရှင်းလင်းရေးလုပ်နေတာအခုဆိုရင်နှစ်ပတ်နီးပါးရှိနေပြီဖြစ်ပါတယ်။ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့ဒီလဂျွန်၃ရက်မနက်ပိုင်းကလည်းပြစ်ခတ်တာတွေရှိခဲ့တယ်လို့ခင်ဦးပြည်သူကာကွယ်ရေး PDF တပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ်
။အော်ဒီနေ့လဲတိုက်ပွဲကဖြစ်တယ်ဗျ။ဟိုတနေ့ကရှိဘူးကနေပြန်ဝင်လာတယ်စစ်ကြောင်းကမြို့ပေါ်ကိုညအိမ်လက်ကထွက်တာ။ထွက်တာဆိုတော့ဒီကျွန်တော်တို့ခင်ရဲ့နောက်ဖက်ဒီကန်တက်ကန်တက်နေရောက်ခင်မှာလဲပြစ်ခတ်မှုဖြစ်ကြပြီ။ဒါထဲမှာမြို့နဲ့ကန်တက်ကြတယ်မှာ။အဲကိုကြီးကကန်တက်ကနေအထွက်ဈာထဲမှာလဲသူတို့ဒီကပြစ်ခတ်မှုတွေကတော့ဖြစ်ကြပြီ။ပစ်ခတ်မှုတွေရတော့ဈာထဲမှာအလင်းတင်တင်တယ်လို့ဒီကာကွယ်ရေးအဖွဲ့လူတွေကတော့ပစ်ခတ်မှုကတော့ရှိကြတယ်
။လက်ရှိအချိန်မှာစစ်တပ်ကနယ်မြေရှင်းလင်းနေတဲ့အတွက်ကန်တက်ဂွေကုန်းတာကရမြို့တစ်စတဲ့ခြေွာကဒေသခံ 9,000 နီးပါးဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ဂျွန်လတရနေ့ကစလို့စစ်တပ်ရဲ့နယ်မြေရှင်းလင်းမှုအတွင်းအရသား2ဦးသေဆုံးခဲ့ပြီးနေအိန္ဒိယကျော်မိရှုခံခဲ့ရပါတယ်အခုလုပ်နေတဲ့နယ်မြေရှင်းလင်းရေးကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
စီတင်မာနေတဲ့စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာဒေသခံအိမ်တွေအချိန်ချင်းမိရှုခံခဲ့ရတဲ့နောက်ဆုံးအခြေအနေကိုကုခမောင်းဆုံးမပြပြခဲ့တာပါအခုတော့မုံတိုင်းကယ်ဆယ်ရေးအကူအညီများလို့ရခိုင်ပြည်နယ်ဘက်မှာလည်းငိုတဲ့ကဒုက္ခရောက်နေသူတွေအခက်ကြုံနေရတာပါမုံတိုင်းတန်တဲ့ရခိုင်မြောက်ပိုင်းမှာရှိတဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့ကုညီကယ်ဆယ်ရေးတွေမရှိတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောဆိုနေကြပါတယ်။မုံတိုင်းကြောင့်ဒုက္ခသည်စခန်းတွေမှာနေအိမ်တွေပျက်စီးသွားကြတယ်လို့လက်ရှိအချိန်ထိအိမ်တွေပြန်ဆောက်ဖို့အခက်အခဲဖြစ်နေစေလို့လည်းဒီစစ်ဘေးဒုက္ခသည်တွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ရခိုင်မြောက်ပိုင်းမှာပြီးခဲ့တဲ့မေလ14ရက်နေ့ကတိုက်ခိုက်ခဲ့တဲ့မောခမုံတိုင်းတန်ကြောင့်မြို့နယ်ဆယ်ခုကလူဦးရေတန်းကျော်မုံတိုင်းတန်တင်ဒုက္ခရောက်နေကြတာပါလက်ရှိအချိန်ထိနိုင်ငံတကာအဖွဲ့တွေပါဝင်အရက်ဖက်အဖွဲ့တွေတက်ဆိုင်ရာအာဏာပိုင်တွေကမုံတိုင်းတန်တင်ဒေသတွေမှာကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်ဒါပေမဲ့ပုံနှကျွန်းမြို့နယ်ရိုးတရုတ်ယထာဘူတာစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်တော့ကူညီကယ်ဆယ်ရေးအဖွဲ့တွေရောက်လာတာမရှိသလိုဒီကနေ့အထိမုံတိုင်းကြောင့်ပျက်စီးသွားတဲ့နေအိမ်တွေပြန်မဆောက်ရသေးဘူးလို့စစ်ဘေးဒုက္ခသည်တူဦးဖြစ်တဲ့ဦးကျော်တန်းကပြောပါတယ်
ဟုတ်ကဲ့ပါကျွန်တော်တို့စကမှာမုန်တိုင်းတိုက်လို့နောက်အပြီမှာကျွန်တော်တို့စကန်တခုလုံးပြိုသွားတယ်ပြိုသွားတယ်ဆိုတော့ကျွန်တော်တို့မှာအခုနေရာမရှိဘူးနေရာမရှိဆိုတော့ကျွန်တော်တို့ဟောပြိုသွားတဲ့အိမ်ကိုအိမ်ကဥတွေကိုယူဒါပဲစားအစုပ်လေးတွေကိုယူပြီးတော့လောလောဆယ်ဆယ်တိခုတ်လို့ပါလို့လုံးနေရလုံးပြနေရတယ်လုံးပြနေရတယ်ဒါဆိုတော့ကျွန်တော်တို့ဟာအမိုးလေးမလုံဘူးအကားလေးမလုံအမိုးမလုံကားမလုံလေတအားတိုက်လာရင်တော့မလုံဘူးမိုးတွေတအားရွာရံလေးလုံလုံချုံချုံမရှိဘူးမိုးရိုတယ်အခေါင်ဘောကမရိုမိုးရိုတယ်ဆိုတော့ကျွန်တော်တို့တစ်ခါတစ်ခါကြမိုးတအားရွာရံခြိဆောင်ပြီးတော့နေရတယ်ခင်ဗျ
စာနယ်ရိက္ခာအတွက်တော့ပြီးခဲ့တဲ့လအတွင်းကမ္ဘာစာနယ်ရိက္ခာအဖွဲ့ WFP ကစံအချို့ထောက်ပံ့ပေးထားတာလောက်သာရှိပြီးတက်ဆိုင်ရာတာဝန်ရှိသူတွေနဲ့တခြားအဖွဲ့စည်းတွေလာရောက်ထောက်ပံ့တာမရှိဘူးလို့လည်းဦးကျော်တန်းကပြောပါတယ
်ဟုတ်ကဲ့ပါကျွန်တော်တို့စကမ်းမှာတော့စာဝတ်နေရတော့ဒီခက်ခဲရှိတယ်ခက်ရှိတယ်ဆိုတဲ့နေရာမှာကျွန်တော်စကမ်းမှာဟိုငါလာပိုင်းက WFP ကလူတယောက်ကိုစံစေးငါတိုက်ဒီလောက်ပဲရတယ်အဲ့ဒီစနန်းပဲဂျင်းတီညမတာတာစောင်းနေရတယ်ခင်ဗျအဲ့ဒီစံလေးကုံတူမကုံတော့ပြီးမကုံတူတင်မှလည်းမကုံသေးဘူးတိုက်မရှိတော့ဘူးအဲတတုံးကျန်တုံးကျန်ဒီလောက်ပဲကျန်တယ်တကယ်လို့ဒီ WFP ကငါလာပိုင်းကပေးတဲ့စံကုံရင်တော့ဘလို့လောက်ရမှန်းမသိဘူးကျွန်တော်တို့တကယ်ကြက်တစ်ဖြစ်နေတယ်
ဒါပြင်လူဦးရေ 3,000 နီးပါးနေထိုင်တဲ့မြောက်ဦးမြို့နယ်ကတိမ်ညိုစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လေမုံတိုင်းကြောင့်နေအိမ်တွေအကုန်ပျက်စီးသွားခဲ့ပါတယ်။လက်ရှိမှာတော့နေအိမ်တွေကိုကိုထူကိုထပြန်တည်ဆောက်ထားကြပေမဲ့စားနေရိတ်ခအခက်ကြုံနေရတယ်လို့စခန်းတာဝန်ခံကိုကျော်မြင့်ရွှေကပြောပါတယ်
။စားနေရိတ်ခတိမ်နေတော့ဒီကျွန်တော်တို့ဒီဟိုကဘယ်လိုအဖေကနေပြီးဟိုကသူတယောက်ကို900လုံးနဲ့တော့ပြည့်တယ်။ဒါတရက်ကို900လုံးနဲ့အဲ့လိုပြည့်ရတယ်ရှိတယ်။အဲ့တော့ဟိုကလုံလောက်ဖို့တော့မရှိပါဘူး။ဘာဖြစ်လို့ဆိုတော့ဟိုကလေခလေးတယောက်မူစားတော့ဟိုမုံဝေစားတော့ဟိုက1500အဲ့လိုပုံလေးဟိုကချိန်ရပြီးဟိုကအပေးရဟာလေကျွန်တော်လည်းတင်ပြတာတင်ပြရလေဟိုကသူတို့ပြည့်တဲ့စီနဲ့ပဲဟိုကကျင်းနေရတာပေါ့
။အလားတူပဲမြောက်ဦးမျိုးနယ်ကလူရဲ1000ကျော်လောက်နေထိုင်တဲ့ပီပီရင်းစစ်ဘေးဒုက္ခသည်စခန်းမှာလဲစားနေရိတ်ခအခက်ကြုံနေရပါတယ်။ WFP ကလာဇင်ထောက်ပံ့တာတွေရှိပေမဲ့ကုန်စည်နှုန်းတွေမြင့်တက်နေတာကြောင့်လုံလောက်မှုမရှိဘူးလို့အဲ့ဒီစခန်းမှာနေထိုင်တဲ့စစ်ဘေးဒုက္ခသည်ဦးသိန်းရွှေမြတ်ကပြောပါတယ
်။မဆနေကဖေကဒီလက်ချစ်တဲ့မုန်တိုင်းတန်ခံရလို့ပြေးတာတော့မဟုတ်ဘူးသူတို့ကတော့ပူမာတလားတကင်ပြေးတာတလားတိန်ထောင်းနောက်တော့ခွင်းလုံးနေပြေးတာအဲ့လိုထောက်ပံ့တာရှိတယ်ပြည်သားမုန်တိုင်းတန်ခံရလို့ဆိုပြီးထောက်ပံ့တာတော့မရှိဘူးတော့ဝင်နေကတော့ခက်ခဲနေပြတ်နေရတယ်ဒုက္ခတွေကတော့မရှိဘူးမရှိဘူးပုဂ္ဂလိကအလူရှင်တွေဒီအစိုးရဌာနကလည်းထောက်ပံ့တာမရှိဘူးပုဂ္ဂလိကအလူရှင်တွေကလည်းထောက်ပံ့တာမရှိဘူးဘာမှမရှိဘူး
ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကတော့မုံတိုင်းတန်တဲ့ပြည်သူ300,000အတွက်နေရာထိုင်ခင်းနဲ့လိုအပ်တဲ့အကူအညီတွေပေးခဲ့တယ်လို့ဒီလာတင်းထုတ်ပြန်ချက်မှာပြောထားပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP နဲ့မိတ်ဖက်အဖွဲ့အစည်းတွေကလည်းရခိုင်မြောက်ပိုင်းနဲ့မကွေးတိုင်းဒေသကမုံတိုင်းတန်တဲ့ပြည်သူ200,000-300,000အတွက်အသက်ကစားနပ်ရိက္ခာတွေထောက်ပံ့ပေးပြီးဖြစ်တယ်လို့မုံတိုင်းတန်ခံရတဲ့ဒေသကလူဦးရေ800,000လောက်ကို3လစာအရေးပေါ်အထောက်ပံ့နဲ့ငွေသားတချို့ထောက်ပံ့ပေးဖို့ဆောင်ရွက်နေတယ်လို့လည်းမေလ31ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာငကူတဲကဒုက္ခရောက်ထားပြီးသားစပေးဒုက္ခတွေမကြခင်ကတက်ခိုက်ခဲ့တဲ့မုခမုံတိုင်းအပီအခုကူညီကယ်ဆယ်ရေးနဲ့အဖွဲ့တွေရောက်မလာနိုင်တော့ဒါကြောင့်စာဝတ်နေအခက်ချင်ရကရိခါပြက်လက်လူနီးပါးဖြစ်နေတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုတော့အထောက်ထားမဲ့မြန်မာအများပြားလဲထိုင်းမှာဖန်စီခံဒုက္ခရောက်နေကြရတာပါထိုင်းနိုင်ငံမှာအထောက်ထားမဲ့နေထိုင်သူတွေကိုအာဏာပိုင်တွေကစစ်ဆေးဖမ်းဆီးနေရမှာမြန်မာနိုင်ငံသားအများပြားလဲဖမ်းဆီးခံရတယ်လို့အလုသမားရေးလှုပ်ရှားသူတွေကပြောပါတယ်။ထိုင်းနိုင်ငံအလယ်ပိုင်းစမုတ်ဘရကန်နဲ့မလေးရှားနယ်စပ်ကဆုံခလာမှာဒီရက်ပိုင်းတွင်ဖမ်းဆီးခံရသူမြန်မာ30နီးပါးရှိခဲ့တာပါ။အဖြစ်အဆုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
။ထိုင်းနိုင်ငံစမုတ်ဘရကန်ပြည်နယ်ထဲမှာတော့စက်ရုံဒီကားဂိတ်ဒီမှာရဲတပ်ဖွဲ့နဲ့လဝကပူပေါင်းအဖွဲ့တွေကမြန်မာတွေရဲ့နေထိုင်ခွင့်တပ်တွေကကပ်ပြားတွေရှိမရှိစစ်ဆေးဖမ်းဆီးမှုတွေပြုလုပ်နေတာဖြစ်ပြီးလူကုန်ကူးတဲ့ပွဲစားတွေကိုပါလိုက်လံဖမ်းဆီးခဲ့ရမှာအထောက်ထားမဲ့မြန်မာတရားစင်ကျော်ဖမ်းမိခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ်
။ထိုင်းနိုင်ငံဘာကောက်ပြူတော်ဒီမှာရှိတဲ့စမော့ကရာကန်ပြည်နယ်ဖမ်းဖိမှုနယ်ထဲမှာတရားဝင်မြန်မာလူသားတွေပို့ဆောင်နေတဲ့လူမောင်ခိုးလူပွဲစား၃ဦးနဲ့တရားဝင်မြန်မာ14ဦးကိုသက်ဆိုင်ရာလုံခြုံရေးအဖွဲ့ကဖမ်းဆီးလိုက်တာဖြစ်ပါလေ။အဲ့ဒီ14ဦးကတန်ခေါင်းမှုလို့ပတ်ဝန်းကျင်နဲ့ကန်ချနာဘူးဒီထိုင်းနဲ့မွန်နယ်ဆက်ကန်ချနာဘူးဒီကအလုပ်လုပ်ဖို့အတွက်ပွဲစားဦးတဦးကိုထိုင်းပန့်ငွေ 18,000 ကနေပြီး 2,000 ဝန်းကျင်အထိပေးပြီးတော့တရားမဝင်နေဆက်ထက်ကျော်လာကြခြင်းဖြစ်ပါလေ
။လုံခြုံရေးအနာပိုင်းတွေကတရားမဝင်နေထိုင်သူတွေနဲ့ပတ်သက်လို့သတိပေးချက်တွေထုတ်ပြန်ရမှာတရားမဝင်မြန်မာတွေကိုအလုတ်ခန့်အပ်ထားတယ်ဆိုရင်စစ်ဆေးအရေးယူခံရမယ်ဆိုပြီးလုပ်ငန်းရှင်တွေကိုပါသတိပေးထုတ်ပြန်ခဲ့ပါတယ်။ဖမ်းဆီးခံရတဲ့မြန်မာလူသမားတွေကိုတော့တရားမဝင်ဝင်ရောက်မှုတွေနဲ့အရေးယူခံရမှာဖြစ်ပြီးပွဲစားတွေကိုတော့မြန်မာလူသမားများကိုကူညီပို့ဆောင်မှုတွေနဲ့အရေးယူမယ်လို့လည်းဆိုပါတယ်။လူပွဲစား၃ဦးကိုဖမ်းမိထားပြီးမြန်မာမျိုးသမီးလူပွဲစား၁ဦးကိုတော့ဖမ်းဆီးဖို့အတွက်ဝရမ်းထုတ်ထားပါတယ်။ထိုင်းမလေးနယ်စပ်မှာတော့ထိုင်းနယ်စပ်နှစ်ခုကိုဖျက်ပြီးမလေးရှားတီတွားရောက်အလုပ်လုပ်ကြတဲ့မြန်မာတွေကိုလည်းဒီရက်ပိုင်းတွင်ဖမ်းမိခဲ့တယ်လို့ဆိုပါတယ်။
မလေးရှားနိုင်ငံမှာရှိတဲ့ဆောင်ခလာပြည်နယ်ထဲမှာအဝေးဘေးလမ်းမကြီးပေါ်မှာမလေးရှားနိုင်ငံကိုပို့ဆောင်မဲ့မြန်မာ73ဦးကိုလည်းကျွန်တော်ညံတစည်းပေါ်မှာသက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အဲ့မှာတော့လူမောင်ဖို့လူပွဲစားဖမ်းမိခြင်းမရှိဘူ
း။မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေကြောင့်မြန်မာနိုင်ငံသားတွေဟာအလုလက်မဲ့ဖြစ်နေရပြီးမြန်မာနိုင်ငံနဲ့အင်ဒီနာချင်းထိုင်းနဲ့မလေးရှားနိုင်ငံကိုသွားဖို့အတွက်လူပွဲစားတွေကိုအခကျင်းငွေပေးပြီးအစုလိုက်အပြုံလိုက်နေစဉ်ထွက်လာနေကြတာပါ။ဒီအတွက်ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကန်ချနာဘူရီနယ်စပ်နဲ့မဲဆောက်ဘက်တွေမှာလည်းမကြာခဏဆိုသလိုအစုလိုက်အပြုံလိုက်ဖမ်းမိနေတာဖြစ်ပါရဲ့ရှင်
။ထိုင်းနိုင်ငံမှာအထောက်ထားမဲ့မြန်မာအများပြားအဖမ်းခံခဲ့ရတာကိုမအေးမှာပြောပြခဲ့တာပါ။ဗိုလ်သူညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဒါပေမဲ့မကြာခင်ပတ်စဉ်ကဏ္ဍတွေအတွင်းဥကျော်စံသားရဲ့အဒီတာနဲ့ဆွေးနွေးကန်အပါဝင်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နဆင်ကြည့်ရှုကြပါဦးခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA က အနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ရဲ့ဇွန်လ14ရက်ပေါ်တူးညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေရေဒီယိုပြင်ရုပ်သံကပါည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ3252တို့ကနေဖန်စီယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်နဲ့တိုက်ရိုက်ထုတ်လွှင့်ချိန်အတွင်းဆက်နားဆင်ကြည့်ရှုနိုင်ပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ပေါ်တူးညတိုင်းပြောပြနေကြEditor နဲ့ဆွေးနွေးကမ်းမှာဥကျော်စံသာပြပြထားတာနောက်ဒေါက်တာသန့်စောရဲ့လူထုနဲ့ကျမ်းမာရေးနောက်ကိုရနဲ့အားကစားကန္တာအပတ်စဉ်အစီအစဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့ Editor နဲ့ဆွေးနွေးကမ်းမှာထိုင်းနဲ့မြန်မာအာနာသိန်းတာချင်းအတူတူဘာကွာတယ်လဲဆိုတာကိုသုံးသပ်ထားပါတယ်မြန်မာနိုင်ငံနဲ့အိန္ဒိယချင်းထိုင်းနိုင်ငံတို့ဟာယဉ်ကျေးမှုဓလေ့ထုံးစံချင်းနှိစက်ကြတယ်လို့ဆေးအာနာသိမ်းမှုမကြာခဏကြုံရပုံချင်းလဲတူကြပါတယ်ဒါပေမဲ့ဆေးအနာသိမ်းမှုရဲ့တန်ကိုထိုင်းနိုင်ငံကပုံမခံနိုင်ရှိပြီးမြန်မာနိုင်ငံကတော့အဖက်ဖက်မှာဆုတ်ယုတ်ကျဆင်းခဲ့ရပါတယ်။ဒီနှစ်နိုင်ငံကြားဘလို့ကွာဟမှုတွေရှိနေပါလဲ။အခုတပတ်အက်ဒီတာနဲ့ဆွေးနွေးကမ်းအစီအစဉ်မှာကိုဝင်းခန့်မောင်ကဥကျော်စံသားနဲ့ဆွေးနွေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ကြပါခုတစ်ပတ်ဒီ editor နဲ့ဆွေးနွေးကမ်းစီစဉ်ရနေကြိုးစားပါတယ်ဒီတစ်ပတ်မှာတော့ကျွန်တော်တို့ပြီးခဲ့တဲ့မေလကဒီမြန်မာအင်ဒီဂျင်ထိုင်းနိုင်ငံမှာရွေးကောက်ပွဲပြီးသွားတာရှိပါတယ်ဆိုတော့ဒီရွေးကောက်ပွဲမှာဒီ move forward လူငယ်တွေဦးဆောင်တဲ့ move forward party ကနိုင်ရသွားပါတယ်ဆိုတော့ဒီထိုင်းနိုင်ငံရဲ့ဒီမြန်မာအင်ဒီဂျင်ထိုင်းနိုင်ငံရဲ့အစဉ်လာပေါ့နော်ဒီနိုင်ငံရေးသမိုင်းကြောင်းကိုပြန်ကြည့်မယ်ဆိုရင်သူက2014ခုနှစ်ကနေကျွန်တော်အာနာတင်ထားတာနေအခုချိန်မှာဒီအယတအစိုးရပြန်ပြီးတော့ရွေးကောက်ပွဲနဲ့ပြန်တက်လာတဲ့အခြေအနေ ठी ပေါ့နော်ဆိုတော့ဒီအခြေအနေကိုကျွန်တော်တို့ပြန်လည်ပြီးတော့သုံးသပ်ကြည့်ကြပါတယ်ဆိုတော့ကျွန်တော်ပထမဆုံးမေးခွန်းအနေနဲ့ဥကျော်သားလောက်ခင်ဗျာဒီထိုင်းနဲ့မြန်မာမှာဒီအာနာတင်ထားခြင်းကဘယ်လိုကွာခြားခဲ့ပါလဲဆိုတော့မေးခွန်းနဲ့ကျွန်တော်တို့စကြင်ပါတယ
်အကြံဉာဏ်ကြည့်မယ်ဆိုရင်တော့ထိုင်းမှာအာနာသိမ်းပေမဲ့တိုင်းပြည်ဟာမြန်မာနိုင်ငံလောက်ရသစမ်းဆုပ်ပြတ်သမ်းသွားဘောလေကျွန်မငါစီပွားရေးလူမှုရေးညာရေးစသဖြင့်အဖက်ဖက်ချွတ်ချုံကြသွားတယ်ဆိုတော့ထိုင်းမှာကြတော့အဲ့လိုမဖြစ်ဘူးဆိုတော့ထိုင်းစစ်တပ်ဟာအနာသိမ့်မယ်မဲ့စီပွားရေးတို့အုပ်ချုပ်ရေးတို့ဝင်မဆွဲဘူးဆိုပြီးတော့အကြမ်းအဖျင်းပြောကြတယ်ဒါပေမဲ့ဒါမြန်မာပြည်ကရှူတောင်းနေကြည့်ရတာဖြစ်ပါတယ်တကယ်တော့တခြားနိုင်ငံတကာနဲ့ရှင်မယ်ဆိုရင်ထိုင်းလည်းပဲတော်သင့်ဆုပ်ပြတ်သက်သွားတာပါပဲစစ်တပ်အနာသိမ့်လိုက်တဲ့အခါမှာဆိုတော့ထိုင်းမှာကအဓိကဘာရှိလဲဆိုရင်ထိုင်းမှာစီးပွားရေးမပြတ်ဘူးစီးပွားရေးမှာအဓိက agriculture ရယ် production control လုပ်ငန်းရယ်စပွဲလုပ်ငန်းရယ် service industry ရယ်ဝန်ဆောင်မှုလုပ်ငန်းဒီဟာတွေကိုမထိခိုက်ပါဘူးအဲကြောင့်ထိုင်းရဲ့နိုင်ငံရဲ့စီးပွားရေးဆက်လက်ပြီးတော့သွားနေလို့ယူဆပါတယ်သို့တော်လည်းပဲအဲ့2014နောက်ပိုင်းအနာသိမ့်ပြီးနောက်မှာစီးပွားရေးဖွံ့ဖြိုးမှုကကျဆင်းသွားပါတယ်အခုနောက်ဆုံး World Bank ရဲ့အချက်အလက်တွေကိုကြည့်မယ်ဆိုရင်ထိုင်းနိုင်ငံရဲ့ဖွံ့ဖြိုးမှုက300ခန့်ရှိမှာရှိတယ်သူအင်းဒီဂျင်ဗီယက်တနမ်နိုင်ငံမှာ600ခန်းငွေနဲ့100ခန်းငွေတိုးတက်တာတွေ့ရပါတယ်ဆိုတော့မြန်မာပြည်နဲ့ဆိုင်ရင်တော့ထိုင်းမှာအာဏာသိမ်းတာသိပ်ဆုပ်ပြတ်သက်မသွားဘူးဟုတ်တယ်မြန်မာကပိုဆုပ်ပြတ်သွားတယ်ဒါ့ပေမဲ့တခြားနိုင်ငံတကာအတိုင်းအတာနဲ့ဆိုင်ရင်တော့ထိုင်းမှာလည်းပဲအာဏာသိမ်းတဲ့ဆုပ်ပြတ်သွားတယ်ရှိတယ်လို့ပြောမှဖြစ်ပါတယ်ကိုညာ
မြန်မာပြည်မှာလည်းဘာကြောင့်အဲ့လိုမဖြစ်နိုင်တာလဲဘောနော်ဒီစစ်တပ်အာဏာသိမ်းတာလည်းစစ်တပ်ပဲထိုင်းကလည်းစစ်တပ်ပဲမြန်မာကလည်းစစ်တပ်ပဲဆိုတော့အဲ့ဒီပုံမှာရောဒီအန်ကဲအမြင်ကိုတစ်ချက်ပြောပြပေးပါဦး
ဒါနဲ့တပိုင်းကြောင်းပြောမှာပါထိုင်းမှာကစစ်တပ်ရဲ့အခန့်ကဏ္ဍနဲ့မြန်မာစစ်တပ်အခန့်ကဏ္ဍကွာပါတယ်1932မှာထိုင်းနိုင်ငံမှာဘီရင်သေဦးဆမိုင်ဘီရင်စစ်ကိုဖြုတ်ချပြီးတော့ constitutional monarchy စီမင်းခံဘီရင်စစ်ဆိုတာလုပ်လာပါတယ်အဲ့ဒီနောက်ပိုင်းမှာဘီရင်စစ်ကိုအဓိကဖြစ်စေဖို့အတွက်ပြန်ပြီးတော့အင်အားဖြည့်လာတယ်အဲ့ဒီခါမှာစစ်တပ်ကဘီရင်စစ်ကိုကောက်ွယ်ထိန်းသိမ်းသူအဖြစ်နဲ့အဲ့ဒီ role ကိုယူလာခဲ့တယ်ဆိုတော့ဘီရင်ကိုတကယ်ဒါဖျားတပါလို့ပေါ့လေအဲ့လိုကိုယ်ကိုရအောင်ပြည်သူတွေကိုငငယ်ရသွန်စင်တဲ့လူတွေစိတ်ထဲမှာအဲ့လိုဆွဲလာကြတယ်မြန်မာပြည်မှာကြတော့မြန်မာစစ်တပ်ဟာအဲ့လိုမဟုတ်ပါဘူးမြန်မာစစ်တပ်ဟာသူတို့အထက်မှာဘယ်သူမှမရှိဘူးအာဏာသိမ်းလိုက်ပြီးရင်သူပဲဘီရင်ဖြစ်သွားတာပဲစစ်တပ်ရဲ့အကြီးအကဲပဲဆိုတော့ထိုင်းကစစ်တပ်ကတော့အဲ့လိုမဟုတ်ဘဲနဲ့ ကြည်တွင်ပြဿနာတွေဖြစ်ခဲ့တဲ့1950နောက်ပိုင်းမှာအဲ့ဒီဟာတွေကိုလည်းပဲဘရင်နဲ့စစ်တပ်နဲ့ပူတပ်ပြီးတော့ကာကွယ်ကြတယ်ဘရင်စတိတ်မပြတ်သုံးရေးအတွက်ဆိုပြီးတော့ထိုင်းကလှုပ်လာခဲ့ပါတယ်ဆိုတော့ထိုင်းမှာစစ်တပ်ရဲ့အခန့်ကဏ္ဍဟာမြန်မာနိုင်ငံစစ်တပ်ရဲ့အခန့်ကဏ္ဍထက်ပိုပြီးတော့လူကြိုက်လက်ခံတယ်မြန်မာစစ်တပ်ကတော့ဘရင်စနစ်ကိုအကြောင်းပြရမရှိတော့တိုင်းပြည်ရဲ့လူညုံရေးအမျိုးသားလူညုံရေး National Security အရေးကြီးတဲ့နောက်ပြီးတော့တောင်းကျမ်းမှုကိုကာကွယ်ထိန်းသိမ်းရမယ်အန်ဒီရဲ့ပညာဆိုတာအကြောင်းပြရပေါ့လေရေမဲရှာရပေါ့တချို့ကလည်းအဲ့လိုဖြစ်အောင်စစ်တပ်ကိုယ်တိုင်ကဖန်တီးထားတာအကြောင်းပြပြီးတော့သူကအနာတီမြင့်ခြင်းလို့လုပ်တယ်လို့နှိုင်းရှင်းသုံးသပ်ကြတာရှိပါတယ်ဆိုတော့မြန်မာနိုင်ငံမှာစစ်တပ်အနာသိမ်းပြီးရင်စစ်တပ်ဟာလုံးလုံးအနာရှင်ဖြစ်သွားတယ်အချင်းချင်းပြောရင်ထိုင်းမှာတော့ business ရှိတဲ့အတွက်ကြောင့်နည်းနည်းပါးပါးခံတာရဲလို့ပြောရင်မှတ်မှန်မဟုတ်ပါဘူးခင်ဗျာ
โอเคဒါတော့ဟိုတမိုင်းကြောင်းနဲ့ရှင်ပြီးတော့ဒါစစ်တပ်ချင်းဟိုဟိုရှင်းကြည့်အောင်เนาะဆိုတော့အခုဒီခေတ်ပေါ်ကာလမှာဒီစစ်တပ်ချင်းကိုမြန်မာစစ်တပ်နဲ့ထိုင်းစစ်တပ်နဲ့ရှင်းကြည့်ရအောင်ဘယ်လိုများ
ဟုတ်ကဲ
့ပြောလို့ရမယ
်စစ်တပ်ဆိုတာလက်နက်ရှိရဲ့အာဏာမဲ့တဲ့ငါတို့လုပ်ချင်တာလုပ်လို့ရမယ်ဆိုတဲ့ mentality ကရှိပါတယ်နှစ်နိုင်ငံလုံးမှာရှိပါတယ်ဒီထိုင်းစစ်တပ်နဲ့မြန်မာစစ်တပ်ကိုပြင်ဆင်တချို့ကဘာပြောလဲဆိုတော့ predatory khaki capitalist တဲ့uniform ထားတဲ့ khaki uniform ထားတဲ့အရင်ရှင်တွေဖြစ်တယ် predator တိုင်းပြည်စီးပွားရေးကိုချွတ်ချုံကြအောင်သူတို့စားနေကြတာပဲဖြစ်တယ်တကယ်စီးပွားရေးလုပ်ချင်တဲ့တကယ်အရင်ရှင်ကြီးတွေဖြစ်ပါတယ်စီးပွားရေးလုပ်ငန်းကိုအဓိကလုပ်ကြတာနှစ်နိုင်ငံလုံးရဲ့စစ်တပ်တွေဟာဒီသဘောတည်းလုပ်နေကြတာဖြစ်ပါတယ်သူတို့ဟာသူတို့အာဏာကိုထိပါမယ်ဆိုရင်သူတို့လက်မခံနိုင်ဘူးစစ်တပ်ရဲ့အခန့်ကဏ္ဍကိုသိပ်ပြီးတော့ minimize လုပ်လိုက်တယ် sideline ဘေးဖယ်လိုက်မယ်ဆိုရင်သူတို့လုပ်တယ်အခု taxin လက်ထက်မှာအာဏာသိမ်းတာပေါ့2006ခုနှစ်မှာသိနေရလဲတက်ဆင်ကတိုင်းပြည်ရဲ့စီးပွားရေးကိုစုကိုယ်တိုင်ဖန်တီးနိုင်တဲ့ကျေလဲဖုံးချွေးကိုဒီခေတ်စကားနဲ့ပဲ populist politicians ပေါ့လူကြိုက်များအောင်လုပ်တယ်ဆိုတာလူတို့မဲလုံးပေးတဲ့မဲဆွဲတဲ့နေရာမှာလဲပတ်စံတွေအများကြီးပေးပြီးတော့မဲဆွဲခဲ့ဆိုတော့ကြပ်မှုမှာပါဒါပြီးတော့ကျေလဲတွင်မှာလူတယောက်ယောဂတစ်ခုကိုဘတ်သုံးဆယ်နဲ့ဆေးကူနိုင်အောင်လုပ်ပေးမယ်တခါယောတယောထွက်ငွေထွက်ကုန်တစ်ခုစီရမယ်ဆိုပြီးတော့ဒါဘတ်ငွေဘယ်နှစ်သန်းပေးတယ်ယောတိုင်းကိုအဲ့လိုမျိုးတွေဆိုတော့သိပြီးတော့လူကြိုက်များတဲ့ဟာလုတော့ကျေးလက်ပြည်သူတွေကအော်အရင်ကဘရင်က rural ရဲ့ဒါကျေးလက်ကိုထိုင်းကျေးလက်ရဲ့အဓိကကာကွယ်ဆောင်ချက်ဆို guardian of the rural Thai လို့ခေါ်တာပေါ့အဲ့လိုလုံနေတဲ့နေရာမှာ tax ရသလုံးနိုင်တယ်ဆိုတာပြတော့ဘရင် state ကိုကဘေးဖက်လိုရောက်တယ်ဒါကိုစစ်တပ်ကလည်းမြင်လာတဲ့တောင်သူ့ကိုဖယ်ချပြီးတော့အနာသိနေတာဖြစ်ပါတယ်ဆိုတော့ tax ကိုဖယ်ချပြီးတော့အနာသိနေတဲ့ခါဘရင်ကိုယ်တိုင်ကအဲ့စီအနာသိမှုကိုတိမ်ဝင်သိမှပြုပေးခဲ့တာဖြစ်ပါတယ်ဆိုတော့သူတို့တို့ကအတော်လေးကြွားတယ်လို့ပြောရပါလိမ့်မယ်မြန်မာစစ်တပ်ကထိုင်းစစ်တပ်ကဒီနေရာမှာသူတို့လည်းပဲအနာကိုမတ်တဲ့နေရာမှာသူတို့ရဲ့နောက်ပြီးတော့ဗန္ဒာရေးစစ်တပ်ရဲ့အဆုံးစိတ်ကိုဖျက်တောက်ဖို့လုပ်တယ်အဲ့လိုမျိုးတွေကြတော့သူတို့ကလုံးဝလက်မခံနိုင်ဘူးအတူတူပဲဒီဟာကတော့သူတို
့ဟုတ်ကဲ့ဆိုတော့တစ်ဆက်တည်းမှာပဲဒီဘီရင်စနစ်အကြောင်းပြောနေတယ်ခုနဟိုပြောတဲ့ထဲမှာလည်းပါပါတယ်ဟိုမြန်မာမှာကြတော့ကြောင်းဘီရင်စနစ်မရှိနေဘူးဒီထိုင်းမှာဘီရင်စနစ်ရှိသေးတယ်ဆိုတော့ဒီထိုင်းရဲ့ဘရင်စနစ်ကဒီဒီမိုကရေစီပေါ့နော်ထိုင်းမှာဒီမိုကရေစီထွန်းကားရေးအတွက်ကိုဘယ်လောက်အထောက်အကူဖြစ်တယ်လို့ထင်ပါလဲ
။အာတကယ်တော့ဘရင်စနစ်ပေါ့လေဘရင်ဆိုတာတူတူတယောက်အနာပိုင်တယ်လူဆိုတော့ဒီမိုကရေစီနဲ့ဆက်ညင်ပဲပါပဲမူအဖြစ်ကတော့ဒါပေမဲ့ထိုင်းဘရင်ကိုဘယ်လိုသုံးသပ်ကြလဲဆိုတော့ stabilizer stabilizing factor of the country တိုင်းပြည်ကိုတည်ငြိမ်အောင်ထိန်းတယ်သူကို sideline လောက်တော့သူမကြိုက်ဘူး business ကို be fair ဖို့လောက်တော့သူလည်းမကြိုက်ဘူး business ကိုကာကွယ်ရဲဆိုရဲစစ်တပ်ကလည်းမကြိုက်ဘူးသူတို့နှစ်ယောက်ကပူတွေပြီးတော့ကာကွယ်ကြမှာပဲဒါပေမဲ့စစ်တပ်လောက်တာလက်လွန်လာရင်တော့ဘင်းကဆက်မလုံးနဲ့တော်တော့ဆိုပြီးတော့လုပ်ပါတယ်ဥပမာဖြင့်1996လာအဲ့မှာအနာသိန်းကဆိုလို့ရှိရင်သူတို့နှစ်ယောက်လုံးကိုအဲဆူချန္ဒာဘဂျိုဂျီဆူချန္ဒာကိုလည်းခေါ်ပြီးတော့သူဆန္ဒပြတဲ့အဖွဲ့ဥဆောင်တဲ့လူလည်းခေါ်ပြီးတော့သူရဲ့ရှေ့မှာသူကဩဝါဒပြောပြီးတော့ပြန်လဲသိမြတ်စီတယ်တကယ်တော့ဆန္ဒပြတဲ့လူကိုသူကအပြစ်ဖို့ပြီးတော့ပြောတာဖြစ်တယ်ဆိုပြီးတော့အထောက်အထားတွေကပေါ်ပြပါတယ်ဆိုတော့ဘင်းဟာသူ့ကိုဘေးဖယ်ဖို့ကြိုးစားတော့မကြိုက်ဘူးသူ့ရဲ့မဲ့လည်းပဲတိုင်းပြည်ကိုတည်ငြိမ်အောင်အခြေအနေသိဆိုးမသွားအောင်တော့လုပ်တယ်လုပ်ပြတယ်ခေါ်လေအဲ့ဟာကတော့ကွာပါတယ်ဆိုတော့ဒီမိုကရေစီကိုကာကွယ်သူတော့မဟုတ်ဘူးတိုင်းပြည်ကိုတည်ငြိမ်အောင်ထိန်းသိမ်းသူသာဖြစ်ပါတယ်ရသလိုပဲသဲဥဆံပိုင်းသဘောမျိုးနဲ့အုပ်ချုပ်နေတာဖြစ်တယ်တိုင်းပြည်မှာအချမ်းသာဆုံးတစ်ခါဘရင်ပါပဲဘရင်ရဲ့စီးပွားရေးဟာဘယ်သူမှဝေဖန်လို့တိုင်းနိုင်ငံရဲ့ထူးခြားချက် Article 122ထင်တယ်အဲ့မှာ less majesty ဆိုတဲ့ဥပဒေရှိပါတယ်ဘရင်ကို ဘင်းစနစ်ကိုစောကားပြီးတော့မပြောဘူးဒုက္ခပြီးပြောရင်ဟာရာဇဝတ်မှုမြောက်တယ်ထောင်နံပါတ်2ကြက်ခံမယ်ဆိုတာပြင်းထန်ပြတ်ထန်ထားတယ်အခုထိလည်းပဲပြတ်ထန်ထားကြပ
ါ
ဆိုတော့အခုရွေးကောက်ပွဲနိုင်လာဖို့လောက်တာတော့မှအဲ့ဒီကိစ္စကိုဝေဖန်ကြလို့မနေ့ချောင်းတင်းပြီးတော့သူတို့လုပ်လာတာဖြစ်ပါတယ်ဟု
တ်ကဲ့ဆိုတော့ဒီအထိကျွန်တော်တို့ခြုံပြောရမယ်ဆိုရင်ဒီမြန်မာမှာစစ်အာဏာသိမ်းမှုမျိုးဟာဒီထိုင်းလိုမျိုးဖြစ်လာကြအကြောင်းမရှိဘူးဆိုတော့သဘောပေါက်ရောက်တာပေါ့နော်
ဟုတ်ပါတယ်အဲ့လိုမဖြစ်လာဘူးကျွန်တော်ကကျွန်တော်စဉ်းစားတာအဲ့လိုဖြစ်လာမယ်အစားထိုင်းနိုင်ငံမှာတကယ်တော့အခုဘရင်စတိတ်ကိုကောက်ွက်တဲ့လူတွေပုံများလာတယ်နောက်ပြီးလက်ရှိဘရင်ရာမာ the 10th ပေါ့ဆယ်ကျင်မြောက်ရာမာသူ့အဖေကတော့ရာမာ the 9th ကိုကျင်မြောက်ရာမာဘရင်အဲ့ဒီသူ့အဖေလောက်သူက popular မဖြစ်ဘူးလူကြိုက်မများဘူးသူရဲ့သာရိတာဘာညာစသဖြင့်ပေါ့လေအဲ့ဒါကိုသူကဝေဖန်ကြတယ်ဆိုတော့တစ်ချိန်မှာဘရင်စတိတ်ကိုပပျောက်သွားတယ်ဆိုရင်တောင်းစစ်တပ်နဲ့democracy ညာစွာ stabilizing that တင်းအောင်ထင်ပေးလို့မရှိတော့ပူပြီးထိတ်လိုက်ပြင်းထန်လာမယ်လို့ထင်ပါတယ်အဲ့လိုဆိုရင်တနည်းအားဖြင့်မြန်မာပြည်ထိုင်းလိုဖြစ်မဲ့ဆိုတာထိုင်းနိုင်ငံရဲ့အာဏာသိမ်းမှုသည်မြန်မာလိုပုံစံမျိုးတော့ဖြစ်သွားနိုင်တယ်လို့ထင်တယ
်
ဒါဆိုမြင်လို့ပြောရကြမယ်ဒါပေမဲ့လည်းအင်ဒိုနီးရှားမှာကြတော့စစ်တပ်မှာဒါပိုချိုကြီးဆူဟာတိုကပြန်ပြီးနောက်ဆုတ်သွားပြီးတော့သူရဲ့ဟိုအဘီဘီကိုလာဒုတိယကိုတင်ပေးခဲ့ပြီးတဲ့နောက်စစ်တပ်တဖြည်းဖြည်းဆုတ်သွားတာတွေ့တယ်ဆိုတော့အဲ့လန်လေဖြစ်ကောင်းဖြစ်နေတယ
်
သို့သော်အင်ဒိုနီးရှားဒီမိုကရေစီကလည်း perfect လို့မပြောကြပါဘူ
း
လူခွေးတွေဘာတွေမှအများကြီးအနေနဲ့ရှိပါသေးတယ
်မြန်မာနိုင်ငံကြီးနဲ့လည်းပြန်ပြီးတော့အချိန်ကြီးအောင်ပါဆိုတော့အခုထိုင်းမှာဝင်ကြီးချုပ်ဖြစ်လာနိုင်ခြေရှိရယ်ပေါ့နော်ဒီ move forward party ကပါတီကောင်းဆောင်ပြီး Peter Linger Red ကနေပြီးတော့ဒီမြန်မာနိုင်ငံတည်ငြိမ်ရေးကိုသူဆောင်ကျင်းပေးနိုင်တယ်ဒီအတွက်အာဆီယံလမ်းညွှန်ပေးနိုင်တယ်ဆိုတာတွေကိုသူကပြောတာကိုလည်းကျွန်တော်ကြားရပါတယ်ဆိုတော့ဒီပုံမှာရောဥကြောတန်တာအနေနဲ့ဘယ်လိုသဘောရပါလဲ
ဟုတ်ကဲ့ညီမပြည်ကိုတည်ငြိမ်အောင်လုပ်မဲ့အစားခင်ဗျားတို့တိုင်းပြည်ကိုပဲခင်ဗျားတည်ငြိမ်အောင်လုပ်ပါဦးဗျာခင်ဗျားအာဏာရအောင်တကယ်ခိုင်မာတဲ့အစိုးရဖွဲ့တံွယ်ကြိုးစားပါအောင်လို့ပြောမလို့ဖြစ်နေပါတယ်တကယ်တော့အာဆီယံနိုင်ငံတွေမှာထိုင်းဟာမြန်မာနဲ့အရင်းအနှီးဆုံးနိုင်ငံဖြစ်ပါတယ်သူကစစ်တပ်ကိုနည်းနည်းဖိစံတဲ့သဘောရှိရဲ့အင်အားစုဖြစ်တယ်။မြန်မာစစ်တပ်နဲ့ထိုင်းနိုင်ငံအင်မတန်ရင်းနှီးတာသူတို့ကဆိုတော့သူအစိုးရတက်လာတာကိုတော့သူသာတကယ်လို့အစိုးရဖွဲ့ဖြစ်ခဲ့မယ်ဆိုရင်မြန်မာစစ်တပ်ကပျော်ရွှင်ပါမလားဆိုတော့မှသိပဝင်ကြပါမလားကြိုက်ပါမလားဆိုတော့ပြောစရာဖြစ်ပါတယ
်။
သူကအဲ့လိုပြောတယ်မြန်မာနိုင်ငံတည်ငြိမ်ရေးအတွက်ငါတို့ကူညီနိုင်တဲ့ဘာညာပြောတယ်ပြီးတဲ့မကြခင်မှာပဲမြန်မာစစ်ကောင်စီကဒုတိယအကြီးအကဲကလည်းပဲနေဆက်ဒေသကိုသူတက်တွေကိုညွှန်ကြားတယ်လို့တည်င်းရရှိပါတယ
်
။အာမင်းတို့ထိုင်းနိုင်ငံကိုအတိအထားပြီးသတိထားကြ။ဘာညာလှုပ်ရနိုင်ဆိုပြီးသူကသတိနဲ့ပြန်ပြီးတုံ့ပြန်ထားတယ်လို့တည်င်းတွေကျွန်တော်ကြားပါတယ်ဆိုတော့မြန်မာနိုင်ငံအရေးကိုသူကဆောင်ကျင်းပေးနိုင်တယ်ဆိုတာကတော့အဲဖိတ်ဖြစ်နိုင်တဲ့ကိစ္စလို့တော့ကျွန်တော်မမျှော်လင့်ပါဘူးခင်ဗျာ
။ဟုတ်ကဲ့အခုလို့ဒီထိုင်းနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ဗောနော်ကျွန်တော်စစ်တပ်ရရောဒီဘရင်စနစ်တွေအခုနောက်ဆုံးရွေးကောက်ခံပါတီနဲ့မြန်မာနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့ခုလိုအငယ်ဦးကျော်စံသားရဲ့ဒီအမြင်တွေကိုသိခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဝန်သားပါခင
်ဗျာဟုတ်ကဲ့
ကျေးဇူ
းရှင်ကျေးမှုနဲ့ဒလေထုံးစံချင်းမြန်မာနဲ့ထိုင်းမှာတူပြီးဆီယနာသိမ်းတာလဲအချင်းချင်းရှိလာနေပေမဲ့ထိုင်းမှာတော့ဘရင်စနစ်ကကြားခံပေးထားတာနဲ့စီးပွားရေးဝင်ထိန်းချုပ်မှုနေတာကြောင့်အာနာသိန်းတန်ခံရတာနေပြီမြန်မာမှာတော့အာနာသိန်းတန်ပို့ခံရကအကြီးကျယ်ဆွေရုပ်ကြဆင်းသွားတတ်တာကိုအယ်ဒီတာနဲ့ဆင်းရဲကမှဦးကျော်စံသားနဲ့ကိုဝင်းခမ်းမောင်တို့ဆင်းရဲတင်ပြခဲ့တာပါအခုတော့အပတ်စဉ်လူတို့နဲ့ချမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့စီးကျူရှိသူတွေအတွက်အရေးကြီးတဲ့စစ်ဆေးမှုတွေကိုပြောပြထားပါတယ်သွေးရင်းသကြားဓာတ်စစ်ဆေးဖို့ HbA1c စစ်ဆေးဖို့တွေဘာလို့လိုအပ်တယ်လဲဆိုတာကိုသိရမှာပါဒါကစီးကျူသွေးကျူကူးတဲ့နေရာမှာအထူးကိုအရေးကြီးပါတယ်လူတို့နဲ့ကျမရဲ့အစီအစဉ်မှာဒေါက်တာသက်စောပြောပြပေးပါအောင်ခင်ဗျာ
စီကျူယောဂကိုတတ်မှတ်ကုသတဲ့နေရာမှာသွေးတင်းတကြားတဲ့ပမာဏကိုစနစ်တကြားတိုင်းတာဖို့လိုအပ်ပါတယ်
ခဏကိုယ်ထဲမှာနေစင်းတဲ့အမျှပြောင်းလဲနေတဲ့သွေးတင်ကြောက်တဲ့ပမာဏကိုတိုင်းတာတာအပြင်အပြောင်းလဲနေတဲ့ HbA1c တက်တွေကိုပါတိုင်းတာနိုင်ခဲ့ပေဆိုရင်စီးကျူသွေးကျူရောဂါကိုထိန်းသိမ်းကူတာတဲ့နေရာမှာအကျိုးကျေးဇူးများစေနိုင်တယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရစေ။
အဲ့တော့စီးကျူရောဂါဟာသွေးရောဂါလိုပဲကျွန်တော်တို့ကသွေးထဲမှာတကြားဓာတ်ကိုတိုင်းတာပြီးကူတာတဲ့နေရှိပါတယ်။ဒါကြောင့်မို့လို့ဒီသွေးတကြားဓာတ်တိုင်းတာတဲ့အခါမှာတိကျဖို့လိုပါတယ်။အဲ့ဒီအခါမှာဆရာတို့ကသွေးကျူဓာတ်ကလည်းခန္ဓာကိုယ်ထဲမှာအချိန်နဲ့မျှပြောင်းနေတယ်ပြောင်းနေတဲ့အခါမှာဆရာတို့ကအပြောင်းလဲနေတဲ့သွေးစစ်ဆေးခြင်း HbA1c ဆိုတဲ့ဒီစစ်ဆေးမှုနဲ့ဆရာတို့ကဒီစီးကျိုထိန်းသိမ်းမှုကောင်းမကောင်းဆိုပြီးစစ်ဆေးတာတွေရှိပါတယ
် HbA1c ဆန်းသက်စစ်ဆေးခြင်းနည်းလမ်းဟာနေ့စဉ်ဆန်းသက်စစ်ဆေးစရာမလိုတဲ့နည်းလမ်းတစ်ခုဖြစ်ပါတယ် HbA1c ဆန်းသက်စစ်ဆေးခြင်းနည်းလမ်းကိုဘယ်နှလားတစ်ခါပြုလုပ်တင်လဲဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဒါတော့3လတစ်ခါမိမိရဲ့ဆရာဝန်ကနေစစ်ဆေးခိုင်းမှဖြစ်ပါတယ်ဆိုတော့ဒီပုံမှန်မူတည်ပြီးတော့ရလာတဲ့ရလတ်ပုံမူတည်ပြီးဆရာတို့ကစီးကျိုထိန်းသိမ်းမှုကောင်းတယ်မကောင်းဘူးဆုံးဖြတ်တယ်။နောက်ကုသအခုတုန်းနေကိုပြန်လဲစစ်ဆေးတယ်။အစားအသောက်တွေစစ်ဆေးပြီးတော့သူ့ရဲ့အချိုဓာတ်ကိုစမ်းမှန်ဖောင်တင်းမှရရှိအောင်ဆောင်ရွက်နေထင်းကြီးပေးရတာရှိပါတယ
်။နေရဒေတာဝေးကြီးချီနေစတဲ့အကြောင်းမျိုးမျိုးကြောင့် HbA1c ဆန်းသက်စစ်ဆေးမှုပြုလုပ်ဖို့မလွယ်ကူတဲ့သူတွေလည်းရှိပါတယ်။ဒီလိုအခြေအနေမျိုးမှာဘလို့နည်းလမ်းနေတဲ့ HbA1c ပမာဏခံမှန်းတက်ချက်နိုင်နေဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ။
နေမာလီတဲ့လူတွေအနေနဲ့ HbA1c စစ်ဆေးဖို့တဲ့အခက်အခဲရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့ကအစာစားပြီး2နာရီမှရှိတဲ့မိမိရဲ့အချိုဓာတ်ကိုမှတ်တမ်းတင်ထားမယ်ဆိုရင်ဆရာဝန်အနေနဲ့ဒါကိုကြည့်ပြီးမှတ်တမ်းမှန်းဆလို့ရပါတယ်เนาะအကယ်၍200အောက်မှာပဲရှိမယ်ဆိုလို့ရှိရင်ဒီ average estimated average glucose လို့ခေါ်ပါတယ်အဲ့ဒါဒီဘယ်ချိန်တိုင်းတိုင်းဆရာတို့စားစားပြီး2နာရီမှ200အောက်မှာပဲရှိတယ်ဆိုလို့ရှိရင်သူ့ရဲ့3လတစ်ခါစစ်ဆေးမယ် HbA1c ဒီ9ရာခိုင်နှုန်းပတ်ဝန်းကျင်လောက်နော်ရှိမယ်လို့မှန်းဆတယ်ဒါဆိုရင်နောက်ဆက်တွဲပြဿနာကြီးကင်းမှာဖြစ်ပါတယ်အဲ့တော့စားပြီး2နာရီမှတစ်ချိန်လုံး200အောက်မှတစ်ခါမှမရောက်ခဲ့ဘူး200ထက်မှာပဲရှိတဲ့သူတယောက်နေနေဆိုရင်တော့3လတစ်ခါစစ်ဆေးတဲ့ HbA1c မှာ9ထက်များနေမယ်စီးကျူရဲ့နောက်ဆက်တွဲတွေကိုခံစားပြီးတော့အသက်ဆုံးရှုံးတဲ့အထိဖြစ်သွားနိုင်ပါတယ်ဒါကြောင့်မလို့စီးကျူလူနာတွေအနေနဲ့ကလည်းကိုယ့်ရဲ့အချိုဓာတ်ဘယ်လောက်ထိထားရမယ်ဆိုတဲ့ target ကိုလည်းသိဖို့လိုတယ်အချိုဓာတ်ထိန်းသိမ်းမှုကောင်းမကောင်းစစ်ဆေးတဲ့ HbA1c ရဲ့ခန်းနည်းတွေကိုလည်းသိရှိဖို့လိုအပ်ပါတယ်
ကမ္ဘာပေါ်မှာအသေးပြောက်အများဆုံးယောဂါတွေတဲကနှလုံးသွေးကြောပိတ်ယောဂါနဲ့လေဖြတ်ယောဂါနှစ်မျိုးဟာစီးကျူယောဂါသွေးတွေးယောဂါတွေနဲ့ဆက်စပ်မှုရှိနေတာကိုတွေ့ရပါတယ်စီးကျူယောဂါနဲ့သွေးတွေးယောဂါတွေကိုစနစ်တကျတိုင်းတာစစ်ဆေးကုသပေးထားမယ်ဆိုရင်နှလုံးသွေးကြောပိတ်ယောဂါနဲ့လေဖြတ်ယောဂါတွေကိုကာကွယ်ရရောက်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်သွေးတွေးယောဂါနဲ့စီးကျူယောဂါနှစ်ခုဟာဆိုလို့ရှိရင်ဒီကမ္ဘာပေါ်မှာအသေးပြောက်အများဆုံးဖြစ်စေတဲ့ယောဂါတွေနဲ့တွဲဖက်ပြီးဖြစ်စေတဲ့အခြေခံအကြောင်းတရားကြီးပဲဖြစ်ပါတယ်အဲ့တော့ဒီသွေးတွေးယောစီးကျူယောဂါယောဟာသွေးစစ်ဆေးခြင်းသွေးပေါင်ခြင်းတိုင်းတာခြင်းမှတပါမပြောနိုင်ပါဘူးဒါကြောင့်မလို့အသက်30မြည်သူမဆိုဒီသွေးပေါင်ခြင်းတိုင်းတာခြင်းစီးကျူစစ်ဆေးခြင်းနဲ့နော်စီးကျူအချိုကာလဆိုတဲ့အခြေအနေလေးတစ်ခုကိုပါသိရှိပြီးတော့ဆရာဝန်အနေနဲ့စနစ်တကျကုသမှုခံယူမယ်ဆိုလို့ရှိရင်ကမ္ဘာပေါ်မှာအသေးအပြောက်အများဆုံးဖြစ်တဲ့ယောဂါကြီးနှစ်ခုကြောင့်မိမိကိုယ်တိုင်ဒေဆုံးမှုကနေရောကြသွားနိုင်မှာပဲဖြစ်ပါတယ်။ဒါကြောင့်မလို့သွေးရောယောဂရှိသူစီးကျူယောဂရှိသူမှန်သမျှသည်ဒီမိမိရဲ့ဆရာဝန်နဲ့စနစ်တကျတိုင်မရပါမယ်။သွေးရောတစ်ခုတည်းကုလို့လည်းမရဘူးစီးကျူတစ်ခုလည်းကုလို့လည်းမရပါဘူး။သွေးတွင်းအဆီများခြင်းကိုစစ်ဆေးပြီးလဲကုသပါမယ်။ဒါဒီဆေးဝါးကုသတာပါနော်။ဆေးဝါးမဟုတ်တဲ့ကုသတဲ့မိမိကိုယ်တိုင်လိုအပ်မဲ့အလုပ်တွေကပိုအရေးကြီးပါတယ်။ဒါဒီအစားအသောက်မှာအဆီအချိုဆောင်ရှားခြင်းအငန်လျှော့မယ်။နောက်တစ်ခါအသီးရွက်သီးနှံပိုစားမယ်လမ်းလျှောက်ပေးမယ်။နောက်တစ်ခါစိတ်ရထားပြီးတော့စိတ်ဖြစ်စီမှုလျှော့ချမယ်ဒီနည်းတွေနဲ့နှစ်ခုပူးပေါင်းကုသမှသာလျှင်ထိရောက်အောင်မြင်ပြီးတော့သွေးရောစီးကျူကြောင့်ဖြစ်တဲ့နောက်ဆက်တွဲပြဿနာတွေကိုရှောင်ရှားနိုင်မှာဖြစ်ပါတယ
်သွေးတွင်တကြားတဲ့ပမာဏကိုစမ်းသက်စစ်ဆေးတာနဲ့ HbA1c စမ်းသက်စစ်ဆေးတာတွေကိုနည်းစနစ်မှန်မှန်လှုပ်ဆောင်ပေးနိုင်ခဲ့ပြီဆိုရင်စီးကျူသွေးကျူယောဂါကိုကုသတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တက်သွားပါ
စီးကျူရှိသူတွေအတွက်အရေးကြီးတဲ့စစ်ဆေးမှုတွေအပြင်ကိုလက်လှူရှာမှုတွေလုပ်ဖို့နဲ့အသေးရပူစားဖို့လှုပ်တင်တာမျိုးတွေကိုဒေါက်တာသန့်စောလူသူနဲ့ချမ်းမိုင်ခဏမှာလေးနဲ့ပြောပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားခဏကိုနားဆင်ကြည့်ရှုအောင်ပါဆာဗီးယားနိုင်ငံသားနိုဗက်ဂျိုကိုဗစ်ချ်ဟာပြင်သစ်အိုးပန်ကိုပိုဆွဲပြီး Grand Slam ကို32ကြိမ်နဲ့အမျိုးသားပတ်မှာအများဆုံးဆန်ကြိမ်တင်လိုက်ပါတယ်ဥရောပချန်ပီယံလိဘောလုံးပြိုင်ပွဲမှာတော့မန်ချက်စတာစီးတီးအသင်းပိုဆွဲပြီးတစ်နှစ်အတွင်းဖလား3လုံးရသွားပါတယ်။ ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြထားတာမို့တဝါကြီးအနားယူရင်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Manchester City အသင်းကတော့ဥရောပ Champions League ကိုဘူးဆွဲပြီးတော့ Travel လို့ခေါ်တဲ့အရာဒီထဲမှာအလားသုံးလုံးကိုရှားသွားခဲ့ပါတယ်။ဖိုင်နယ်ကိုစနေနေ့ကဒူရကီနိုင်ငံအစ္စတန်ဘူးမြို့မှာကစားကြတာမှာမန်ချက်စတာစီးတီးအသင်းကအင်တာမီလန်ကိုတကောဂိုးမရှိနဲ့နိုင်ပြီးတော့ဥရောပချန်ပီယံလိဂ်ဖလားကိုဘိုးဆွဲသွားခဲ့ပါတယ်။ဒါဟာမန်ချက်စတာစီးတီးအသင်းအတွက်တော့ဥရောပချန်ပီယံလိဂ်ဖလားကိုပထမဆုံးအချိန်ရတာလည်းဖြစ်ပါတယ်။မက်ဆီဒီအတွက်ဂိုးကိုတော့စပိန်ကွဲလှယ်လူရိုဒရီဂိုက68မိနစ်မှာသွင်းပေးခဲ့တာဖြစ်ပါတယ်။မက်ဆီဒီအသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်1999ခုနှစ်တုန်းကမန်ချက်စတာယူနိုက်တက်အသင်းရခဲ့တဲ့လိုမျိုးပရီးမီးယားလိဂ် FA ဖလားနဲ့ချန်ပီယံလိဂ်ဖလားသုံးလုံးကိုရပြီးတော့ travel လို့ခေါ်တဲ့တရားသီထဲမှာဖလားသုံးလုံးရသွားခဲ့ပါတယ်။ချန်ပီယံလိဂ်ကိုနိုင်ရတာနဲ့ပတ်သက်ပြီးမန်စီးတီးနီးပြဂွာဒီယိုလာကတော
့ "It was our year but in the past don't do it of course very incredible satisfied for the"
အရင်တုန်းကမဖြစ်ခဲ့ပေမဲ့ဒီကနေ့ကတော့ကျွန်တော်တို့နှစ်ပါအခုလိုချန်ပီယံလိဂ်ကိုအနိုင်ရပြီးအသင်းအတွက်ဖလားသုံးလုံးယူပေးနိုင်ခဲ့တဲ့အတွက်အရန်ကိုကျေနပ်မိပါတယ်။အခုစိတ်ထဲမှာဘယ်လိုဖြစ်နေလဲဆိုတော့ချန်ပီယံလိဂ်ကိုအနိုင်ရလိုက်တဲ့အတွက်ခုနှစ်နှစ်အတွင်းမှာပရီးမီးယားလိဂ်5ကြိမ် FA ဖလား2ကြိမ်ကာရာဘောဖလား4ကြိမ်နဲ့ကွန်မြူနတီဒိုင်းတွေရတာကိုပါအတိအမှတ်ပြည့်တယ်လို့ခံစားရပါတယ်အကောင်းဆုံးအသင်းတွေတဲကတင်းဖြစ်ဖို့အတွက်ဥရောပမှာဘူဆွဲဖို့လိုပြီးဒါကိုကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်အင်တာအသင်းကတကယ်အသင်းကောင်းတစ်ခုဖြစ်ပြီးတော့တွန်းတွန်းတက်တိုက်ကစားတယ်လို့ကစားပုံကလည်းတကယ်ကောင်းပါတယ်ဒါပေမဲ့တခါတရံတော့အခုလိုကံကောင်းဖို့လည်းလိုပါတယ်အရင်တုန်းကစပါးနဲ့ကစားတဲ့ပွဲတွေ Chelsea နဲ့ကစားတဲ့ Final ပွဲတွေမှာတော့ကံသိပ်မကောင်းခဲ့ပဲဒီနေ့ကတော့ကံတရားကလည်းကျွန်တော်တို့ဘက်မှာရှိခဲ့တာပါအင်တာအသင်းကိုအနိုင်ရဖို့ခက်ပါတယ်5-3ကစားကွက်ကအရန်ရှုပ်ထွေးပါတယ်ဒါပေမဲ့အင်တာအသင်းကိုရောဒီပွဲမှာနိုင်အောင်ကစားနိုင်တဲ့ကျွန်တော်ရဲ့ကစားသမားတွေကိုတကယ်ကိုချီးကျူးပါတယ
်မက်ဆီဒီအသင်းဟာတနင်္ဂနွေနေ့ကတော့တူရကီနိုင်ငံကနေမန်ချက်စတာမြို့ကိုပြန်ရောက်လာခဲ့ပြီးတော့တနင်္လာနေ့မှာတော့မန်ချက်စတာမြို့မှာလက်လည်အောင်ပွဲခံခဲ့ပါတယ်မက်ဆီဒီနဲ့အင်တာမီလန်တို့ရဲ့ပွဲနဲ့ပတ်သက်ပြီးတော့ပြည်ဝင်မြန်မာပိုင်းမှာနှစ်ပေါင်းများစွာအားကစားအစီအစဉ်တွေကိုတင်ဆက်ပြီးတော့အငြင်းစားယူသွားခဲ့တဲ့ဦးဝင်းအောင်ရဲ့အမြင်ကိုလည်းမေးကြည့်ထားပါတယ်
ကျွန်တော်မြင်တာကတော့ကအားလုံးကအဲ့ဒီလိုမန်စီးတီးပဲအလွယ်တကူနိုင်ပဲဂိုးလည်းတော်တော်များများရမယ်လို့ထင်ပါတယ်ကျွန်တော်ကိုနိုင်ကလည်းပဲမန်စီးတီးကိုသဘောကျတယ်အားပေးတယ်နိုင်စေချင်တယ်အားပေးတဲ့လူကြောင့်ဖြစ်လို့အဲ့ဒါလည်းပဲထင်တယ်တကယ်တော့ပွဲကိုကြည့်လိုက်တဲ့အခါကျတော့ပွဲကိုကြည့်ကြည့်ချင်းမှကိုအတော်ကိုထိတ်လန့်သွားပြအကောင်းလောက်အောင်အင်တာမီလန်ကခြေစုံပြနိုင်တော့ဘလောက်ထိများဖြစ်တယ်ဆိုလို့ရှိရင်ကအင်တာမီလန်ရဲ့ကစားကွက်ထဲမှာမန်စီးတီးကဘလုံးမဘလုံးကိုတည်လို့မရပဲနဲ့ရုပ်ပြက်ဆင်းပြက်ဖြစ်လောက်တယ်လို့ပြောမယ်ဆိုရင်တော့ပြောလောက်အောင်အခြေလေးဆိုးနေတာကိုတွေ့ရပါတယ်စီးတီးကဝေအများကြီးသုံးနိုင်တယ်ဖက်ဖက်ကလာတယ်အင်တာမီလန်ကတော့ကအဲ့ဒီလိုပတ်တယ်မှာလဲပေမဲ့လို့လားဘလုံးအတင်းနှစ်ပင်းရှင်ပြန်ကစားတဲ့အခါမှာစိတ်ဓာတ်တို့အင်တိုက်အားတိုက်တို့ဆိုတာကအင်မတန်လည်းအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။နောက်တစ်ခုက under dog look ခေါ်တဲ့ဒီအသင်းကအများကြီးသူတို့က do or die ပေါ့လေနော်။ပေလဲအိတ်တို့ပါပေါ့စူးစားကစားတယ်ဆိုတဲ့အစင်လာအဲ့ဒီစိတ်ဓာတ်မျိုးကလည်းရှိပါပဲ။အဲ့တော့ Man City ကပေါ့လို့လားပါလားဆိုတော့မပြောနိုင်ဘူး။ဒါပေမဲ့လို့ခုနပြောသလိုနောက်ဆုံးပွဲပြီးတဲ့အချိန်ကျတဲ့အခါတော့မှအော်မန်စီးတီးနိုင်ပါသလားဆိုတာမျိုးပြောလို့ရတာအဲ့ဒါလို့ကျွန်တော်မြင်ပါတ
ယ်ဒီဘက်မှာအင်တာမီလန်အသင်းဟာအများမျောလင့်ထားထပ်ပို့ပြီးတော့ကောင်းကောင်းကစားနိုင်ခဲ့ပြီးတော့မန်စီးတီးအသင်းကိုလည်းအချင်းချင်းချင်းကြုံနိုင်ခဲ့ပြီးမဲ့နောက်ဆုံးမှာတော့မန်စီးတီးကပဲနိုင်ရပြီးတော့အင်တာအသင်းချုံသွားခဲ့တာပါဒီဘက်မှာအင်တာအသင်းဘလို့လိုအပ်ချက်တွေရှိသွားခဲ့တာပါလေ
ဘောလုံးပွဲကိုကျွန်တော်တို့ခန့်ငင်ငယ်ပေါ့လေနော်ညီမအတန်ကနေပြီးတော့ဘောလုံးပွဲအတန်ထွက်တဲ့အခါမှာဦးဝင်းမြင့်ကအာဘောလုံးဝင်တော့မလို့ဗျာကန်ကောင်းလို့ကန်ကောင်းလို့အော်လီစီစီလေးလို့ပြောတဲ့အခါမှာဘောလုံးမှာကန်ဆိုတာရှိတယ်လားဆိုပြီးသူညင်းခဲ့ပို့အခုအင်တာမီလန်ကိုကြည့်တဲ့အခါမှာလည်းပဲကျွန်တော်အဲ့ဒါလေးကောင်းတော့မှပြန်ပြီးပေါ်လာပါတယ်တကယ်တော့လည်းပဲဘောလုံးမှာ good luck ဆိုတာလည်းရှိပါတယ်နောက်တစ်ခုကဘောလုံးအကြောင်းရေးတဲ့စောင်းမတွေမှာလည်းပဲ David Luckကန်နတ်သမီးပြပကနေတယ်ဆိုတာမျိုးနဲ့ရေးလို့ရှိပါတယ်အဲ့ဒီတော့ကအင်တာမီလန်ဒီပွဲမှာရှုံးတာကတော့ကသူတို့ကတော့အဲ့ဒီလိုပဲဂိုးနတ်သမီးကသူတို့က ကံခေလို့သာရှုံးသွားတယ်လို့ပြောမဲ့သူလည်းပြောလို့ရပါလေဥပမာဆိုကြပါစို့အင်တာမီလန်ကမာတီနက်မန်စီးတီးဘိုးဘောင်လာပါရလိုက်တဲ့ဘောလုံးကတကယ်လို့သာသူကသူ့ဘာသူကမသွင်းမနဲ့အင်တာမီလန်ဘောလုံးမှာတရားရောက်စီကိုထိုးပေးလိုက်လို့ရှိရင်ဒီပွဲမှာအင်တာမီလန်ကလည်းကိုရသွားနိုင်ရှိပါတယ်အဲ့ဒီတော့ကဘောလုံးပွဲတစ်ပွဲမှာဝင်စင်းတဲ့ဘိုးမဝင်ဘူးရစင်းတဲ့ကိုမရဘူးဆိုတာတွေအများကြီးရှိတဲ့ခါကျတော့အင်တာမီလန်ကလည်းပဲအဲ့ဒီလိုပဲကိုကန်ခေပြီးတော့သာဒီပွဲမှာရှုံးသွားတယ်လို့ပြောလို့ရပါတယ်
တင်နစ်တိုင်းပွဲတွေမှာတော့နိုဗောက်ဂျိုကိုဗစ်ကတော့ပြည်သစ် Open ကိုအနိုင်ရပြီးတော့ Grand Slam ကိုလည်း23ချိန်နဲ့မြို့သားတွေဘက်မှာအများဆုံးရတဲ့သူဖြစ်စံချိန်တင်လိုက်ပါပြီပြည်သစ် Open မြို့သားတူချင်း Final ကိုတနင်္ဂနွေနေ့ကကစားကြတာမှာဂျိုကိုဗစ်နဲ့နော်ဝေးကကက်စပါရူတို့ကစားခဲ့ကြပြီးတော့ဂျိုကိုဗစ်က6-6-6-3-9နဲ့၃ပွဲပြည့်နဲ့နိုင်ပြီးတော့ပိုဆွဲသွားပါတယ်ပြည်သစ် Open ကိုအနိုင်ရပြီးတော့ Grand Slam Champion ဆုကို23ချိန်နဲ့အမျိုးသားဘက်မှာစံချိန်တင်အများဆုံးအနိုင်ရတာနဲ့ပတ်သက်ပြီးဂျိုကိုဗစ်ပြောတာကတော
့ One of the biggest ones of course I knew that
ဒါကအကြီးမားဆုံးအောင်မြင်မှုတွေထဲကတစ်ခုပါဒီပြိုင်ပွဲကိုဝင်တဲ့အချိန်မှာရောပြီးတော့ပွဲကစားတဲ့အချိန်လေးအထူးသဖြင့်တော့ဒီနေ့ကစားတဲ့အချိန်မှာသမိုင်းစံချိန်ဆိုတာကြီးရှိနေတယ်ဆိုတာသိပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကျန်တဲ့ပွဲတွေမှာလိုပဲပွဲကိုအနိုင်ရဖို့ပဲအာရုံစိုက်ပြီးအကောင်းဆုံးဖြစ်အောင်ပြင်ဆင်ခဲ့ပါတယ်ကျွန်တော်ရဲ့အဖွဲ့ကကျွန်တော်ကိုပွဲကိုအာရုံစူးစိုက်ပြီးအကောင်းဆုံးကစားနိုင်အောင်ပြင်ဆင်ပေးခဲ့ပါတယ်နောက်ဆုံး root ရိုက်ချက်အပြင်ထွက်သွားတဲ့အချိန်ကြမှာစိတ်ကိုလျှော့ချလိုက်နိုင်ပြီးပျော်မိပါတယ်အခုလိုအနိုင်ရပြီးအများဆုံးအဖြစ်စံချိန်တင်နိုင်ခဲ့တဲ့အတွက်အရန်ပျော်ပြီးအရန်လည်းဂုဏ်ယူပါတယ်
ဂျိုကိုဗစ်အတွက်တော့ဒါကပြင်သစ် Open ကို3ချိန်မြောက်ပိုဆွဲတာဖြစ်ပါတယ်ဂျိုကိုဗစ်ဟာ Australian Open ကို10ချိန် Wimbledon ကို9ချိန်ပြင်သစ်နဲ့ American Open တွေကို3ချိန်စီပိုဆွဲထားတာဖြစ်ပါတယ်ဒါကြောင့်သူဟာတင်းနစ်ပြိုင်ပွဲတွေမှာကြီးလေးကြီးလို့ခေါ်တဲ့ Grand Slam ပြိုင်ပွဲအတိုင်းကိုအနည်းဆုံး3ချိန်စီပိုဆွဲမှုတဲ့ပထမဆုံးလူလည်းဖြစ်ပါတယ်အမျိုးသမီးတူချင်း Final ဘက်မှာတော့ Poland နိုင်ငံကကမ္ဘာအဆင့်တဲ့ Iga Swiatek ကအနိုင်ရပြီးတော့ပြင်သစ် Open ကို3ချိန်မြောက်ပိုဆွဲသွားပါတယ်မြန်မာပြည်ရဲ့ final ကိုစနေနေ့ကကစားတာမှာတော့ Iga Swiatek က Czech နိုင်ငံက Carolina Muchova ကို 6-5-6-4 နဲ့အကျိတ်နဲ့ကစားပြီးတော့အနိုင်ရသွားခဲ့တာပါ။ဒါဟာ2008ခုနှစ်က Justin Hahn နဲ့နောက်ပိုင်းမှာတော့မြန်မာပြည်ရဲ့ဘက်မှာပထမဆုံးအကျိတ်ပြည်သူ့ဘက်ကိုတစ်နှစ်သက်တိုက်ပြန်ပြီးတော့အနိုင်ရတာဖြစ်ပါတယ်။
ကိုရနေအားကစားခဏကိုနားဆင်ကြည့်ရှုခဲ့ရတာပါ။သောရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးချင်ရင် email လိပ်စာ bamis@voanews.com bamis@voanews.com အပြင် VOA မြန်မာပိုင်း Facebook ကနေ message ပို့လို့လည်းရပါတယ်။အခုတော့ VOA ရဲ့ဗိုလ်ရုညအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရထိတ်တန့်ရသတင်းချင်းကိုမခင်လေးတက်လှည့်ပြောပြပေးပါဦးခင်ဗျာ။
မြန်မာနိုင်ငံမှာဝင်ကမ္ဘာတဝန်းမှာပြည်ပခါတွေလူခွင့်ရေးချိုးဖောက်မှုတွေနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးတဲ့ဒုက္ခသည်တန်130လောက်ရှိနေပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာတင်မြန်မာ၊ကွန်ဂိုသမ္မတနိုင်ငံနဲ့အီသီယိုးပီးယားနိုင်ငံတွေမှာတင်လူသက်တန်းကျော်လောက်အိုးမဲ့အိမ်မဖြစ်ခဲ့ရတာတွေကိုလည်းထောက်ပြပါတယ်။ဒုက္ခသည်တိတိတမ4သန်းရှိတဲ့အာရှပစိဖိတ်ဒေသမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်ပခါတွေကြောင့်နေရွှန့်ခွာရသူတိတိတမ2သန်းရှိနေတဲ့မြန်မာနိုင်ငံကတော့အများဆုံးဖြစ်တယ်လို့လည်း UNHCR ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်သွားဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကငွေသားတွေနဲ့မလုံပေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ပေါ်လူအခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်ကြောင်းပြောဆိုနေကြပါတယ်အဲ့ဒီတော့ရိုဟင်ဂျာတွေနေရပြန်ပို့ရေးရှေ့ပြေးစီမံကိန်းတွေကိုချက်ချင်းရပ်ဆိုင်းထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကုလသမဂ္ဂအကြီးအကဲအရာရှိတူကတောင်းဆိုလိုက်ပါတယ်ဒါအပြင်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေစီကနေစီးပွားရေးအရအမျက်ထုတ်နေတယ်လို့အခွင့်အရေးတွေကိုလည်းချိုးဖောက်နေပြီးမြန်မာနိုင်ငံပြန်ဖို့တွန်းအားပေးနေတာတွေဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှဆိုင်ရာဌာနခွဲလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့လကတိုက်ခိုက်ခဲ့တဲ့မိုးခါမုန်တိုင်းတံကြောင့်ထိခိုက်ခဲ့ရတဲ့ရိုဟင်ဂျာအတိုင်းဝိုင်းပေါ်ခွဲခြားဆက်ဆံမှုတွေအဆုံးသတ်ပြီးကန့်သက်ချက်တွေဖြေလျှော့ပေးဖို့အကူအညီတွေရပိုင်ခွင့်နဲ့အာမခံဖို့အတွက် Amnesty မြန်မာ International အဖွဲ့ကနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကမြန်မာစစ်ကောင်စီကိုတိုက်တွန်းလိုက်ပါတယ်ရှင်
ကျေးဇူးပါမခင်လေးရေ VO ရဲ့ဗိုလ်ရညာစီစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လွှင့်မှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမမ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြတော့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြုဝရှင်လန်းချမ်းမြေကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.